Welcome to the Voice of America in Burmese.
မင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ Christmas ညချမ်းဖြစ်ကြပါစေရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက်တနင်္လာနေ့ညပိုင်း 9:20 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 2455.51 နဲ့ line meter 190ကနေတိုက်ရိုက်ထုတ်လွှင့်နေပါမယ်ရှင်ဒီမနက်လောပါဒီကနေ့ညပိုင်းအစီအစဉ်တွေတဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ Christmas အခါသမယဖြစ်ကြပါစေရှင်ကျွန်မသင်္ကီထိုက်ပါမြောက်ကိုရီးယားအရေးတင်မာမှုတွေကိုငြိမ်ငြိမ်ချမ်းချမ်းဖြေရှင်းလိုတဲ့ဆန္ဒကိုတရုတ်နဲ့ရုရှားတို့ကဒီကနေ့ပြောဆိုလိုက်ပါတယ်။ Israel Palestine ငြိမ်ချမ်းရေး၊ကိုရီးယားကျွန်းဆွယ်အရေး၊နောက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလူနည်းစုတွေအတွက်ပိုယဟမင်းကြီး Francis ကစုမုံကောင်းတောင်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရံနိုင်တဲ့အတူချင်းညာပါမယ်ရှင်
။ကောင်းပါပါရှင်။ Christmas အခါသမယမှာမြန်မာပြည်သူတွေအားလုံးပျော်ရွှင်နိုင်ကြပြီးတော့ချစ်ချင်းမေတ္တာနဲ့ငြိမ်ချမ်းခြင်းတွေပြေဝါကြဖို့ခရီးယံဘာသာရေးကောင်ဆောင်တွေကအခုလိုဆုတောင်းမေတ္တာပို့ပေးလိုက်ပါတယ်။
ကျွန်တော်တို့ဒီသတိပက္ခတွေတို့ပြည်နေရတဲ့လူသားတွေကိုကျွန်တော်ဒီနှစ်မှာအထူးပဲမေတ္တာပို့ဆုတောင်းလက်ရှိပါတယ်။ဒီလိုမျိုးဒုက္ခရောက်တဲ့အချိန်မှာဘုရားခင်ကအထူးပဲကယ်မတဲ့ဘုရားဖြစ်တဲ့ကြောင့်မလို့အမြန်ဆုံးဒီဒုက္ခဆင်းရဲတွေကနေ
အပြည့်အစုံကိုတော့မကြခင်ကြကြမှာပါရှင်။ဒါပြင်ထိုင်းမြန်မာနယ်စပ်ကဒုက္ခတဲ့စခန်းတွေမှာလည်း Christmas ပွဲတော်တွေကျင်းပတဲ့တဲ့ရင်ကချင်စစ်ပြေးဒုက္ခတွေအတွက် Christmas သမင်းတနတ်ကိုအလူဖြစ်မြောက်အောင်စီစဉ်ပေးနေကြတဲ့တဲ့ရင်နဲ့ Christmas သချင်းတပုတ်နဲ့လည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဘက်ထိတ်တဲ့ရောက်တဲ့တဲ့ရင်တွေကိုမှတ်သင်ကြီးထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်တင်တပ်ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်တဲ့တင်မာမှုတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမြတ်ပြောကြားလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှလိုလားမှမဟုတ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစည်ရင်းနီးလန့်နဲ့ချင်းကပ်ဖြေရှင်းဖို့အစီအစဉ်မရှိဖို့မျှော်လင့်တဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကနိုင်ငံပိုင်မီဒီယာမှာပြောဆိုပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေကိုရှော့ချနိုင်ရေးနိုင်ငံအလုံးတို့ကအပြုသဘောဆောင်ထိန်းသိမ်းဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်းကဒီကနေ့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကုလသမဂ္ဂရဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုသစ်ဟာဆိုရင်လဲအရက်သားတွေအပေါ်လူသားချင်းစာနာထောက်ထားမှုနောက်ပုံမှန်စီးပွားရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအပေါ်ထိခိုက်မှုမရှိသင့်ဘူးလို့လဲတရုတ်ဘက်ကပြောတာပါ။မြောက်ကိုရီးယားနိုင်ငံအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တင်သွင်းမှုပမာဏကိုတားမြစ်ကန့်သတ်ပြီးမြောက်ကိုရီးယားနိုင်ငံကနေဒါမှမဟုတ်လေနိုင်ငံစီကိုတားမြစ်ကုန်စည်တွေတရားမဝင်သဲဆောင်တယ်လို့တန်းတရားရှိတဲ့သင်္ဘောတွေကိုတင်းတင်းကြပ်ကြပ်စုံစမ်းစစ်ဆေးမဲ့အဆိုပြုချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တောက်ကြနေ့ကတညီတညွတ်အတည်ပြုခဲ့တာပါဒါအပြင်မြောက်ကိုရီးယားအစိုးရရဲ့ဗန်နာငွေအရင်းမြစ်တစ်ခုကိုဖြတ်တောက်လိုက်နိုင်ဖို့ရည်ရွယ်ပြီးပြည်ပမှာအလုပ်လုပ်နေကြတဲ့မြောက်ကိုရီးယားအလုပ်သမားတွေကိုနှစ်နှစ်အတွင်းဌာနေပြန်ခိုင်းမှုကုလအဖွဲ့ဝင်နိုင်ငံတွေကိုအခုလုံခြုံရေးကောင်စီဆုံးဖြတ်ချက်ကညွှန်ကြားထားတာပါတရုတ်နိုင်ငံတွင်းမှာမြောက်ကိုရီးယား8000လောက်အလုပ်လုပ်နေပြီးရုရှားနိုင်ငံမှာတော့အနည်းဆုံး3000လောက်အလုပ်လုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကခန့်မှန်းထားပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာတနင်္လာနေ့အစောပိုင်းကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်ထောက်လိုင်းရာရှိ2ယောက်နဲ့ရဲသား4ယောက်သေဆုံးသွားပြီးနောက်ထပ်2ယောက်လည်းဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီဘုံးပေါက်ကွဲမှုဟာကဘူးမြို့ကလူသွားလာများတဲ့လမ်းကလုံခြုံရေးကိန်းအနားမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။အသေးခံဘုံးခွဲသူဟာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပေမဲ့ရဲသားတွေရဲ့ကားကိုထိမှန်ခဲ့တယ်လို့အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒန်နိရှ်ကပြောပါတယ်။ IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့သူတို့ရဲ့အမတ်သတင်းအေဂျင်စီကနေတဆင့်ပြောကြားထားပါတယ်။ IS အဖွဲ့တွေကကဘူးမြို့ကအာဖဂန်ထောက်လိုင်းရေးအဆောက်အုံကိုတိုက်ခိုက်ခဲ့တယ်လို့ပြောပြီးတပတ်အကြာမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။လူခွင့်ရေးချိုးဖောက်မှုတွေနဲ့အကတိလိုက်စားမှုတွေအတွက်ထောင်နဲ့25နှစ်ပြစ်ဒဏ်ကျခံရတဲ့ပီရူးခေါင်းဆောင်ဟောင်းအယ်ဘာတိုဖူဂျီမိုရီကိုကျန်းမာရေးအခြေအနေကြောင့်ပီရူးသမ္မတကပြစ်ဒဏ်လွတ်ငင်းခွင့်ပေးလိုက်ပါတယ်။ဖူဂျီမိုရီခံစားနေရတဲ့ရောဂါကိုစေပဆိုင်ရာတုံတက်ချက်အပေါ်အခြေခံပြီးလူသားချင်းစာနာထောက်ထားမှုအခြေခံနဲ့လူငိမ့်ခွင့်ပေးလိုက်တာဖြစ်တယ်လို့သမ္မတပီဒရိုပါဘလိုကာဇန်ကီဂျုံကဒီကနေ့ညနေပိုင်းမှာကြေညာချက်မှာဖော်ပြပါတယ်။မကြမ်းမမာဖြစ်နေတဲ့ပီရူးခေါင်းဆောင်ဟောင်းဖူဂျီမိုရီကလူငိမ့်ချမ်းသာခွင့်ရဖို့ကြိုးစားနေတာတစ်နှစ်ကျော်ကြာခဲ့ပါပြီ။သမ္မတရဲ့လူငိမ့်ချမ်းသာခွင့်ကပြီးခဲ့တဲ့သတင်းပတ်အတွင်းသ တမရပေါ်ရေးရှူရေးလုပ်ငန်းစဉ်မှာအတိုက်ခံလွှတ်တော်အမတ်ချုပ်ဘက်ကမထောက်ခံရေးသဘောတူညီချက်ရဲ့တစိ့တစ်ပိုင်းဖြစ်တယ်လို့ဖူဂျီမိုရီကိုစန့်ကျင်သူတွေကခန့်မှန်းပြောဆိုကြပါတယ်။လက်တင်အမေရိကဒေသအဂတိလိုက်စားမှုဆိုင်ရာရှုပ်တော်ဘုံကြီးမှအဓိကပါဝင်ပတ်သက်နေတဲ့ဘရာဇီးဆောက်လုပ်ရေးလုပ်ငန်းနဲ့စီးပွားရေးအဆက်ဆံတွေနဲ့ပတ်သက်လို့ပီရူးတမရကိုယာရုကဖယ်ရှားဖို့အတိုက်ခံလွှတ်တော်အမတ်တွေကစူးစမ်းခဲ့ကြတာပါ။1990ပြည်နှစ်ကနေ2000ပြည်နှစ်အထိပေရူးသမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဖူဂျီမိုရီအပေါ်ရှုမြင်ချက်တွေမှာတော့သဘောထားကွဲပြားနေစေဖြစ်ပါတယ်။တချို့ပေရူးပြည်သူတွေကတော့မော်ဝါရီသဘုံတွေကိုချေမှုန်းခဲ့တဲ့အပေါ်သူ့ကိုလေးစားအထင်အမှတ်ပြုပါတယ်။သူ့ကိုစန့်ကျင်သူတွေကတော့သူဟာအကျင့်ပြည့်အာဏာရှင်တဦးအနေနဲ့ရှုမြင်ထားကြတာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာပြစ်ဒဏ်ကြခံနေရတဲ့အိန္ဒိယသရှုကိုဘူရှန်ဂျဒော့ဖ်ကိုဒီကနေ့တလနေ့မှာဇနီးမိခင်တို့နဲ့တွေ့ခွင့်ပေးလိုက်ပြီးတော့လူသားချင်းစာနာမှုတတ်တတ်နဲ့ခွင့်ပြုတာလို့ပါကစ္စတန်နိုင်ငံကပြောလိုက်ပါတယ်။ဂျဒော့ဖ်ရဲ့မိသားစုဝင်တွေအစ္စလာမဘတ်ကိုဆိုက်ရောက်လာပြီးနောက်နိုင်ငံရေးဝန်ကြီးဌာနမှာတွေ့ဆုံခဲ့ကြတာပါ။အထူးစီစဉ်ထားတဲ့မန်အကာချန်တဲ့ကနေဂျဒော့ဖ်ကမိသားစုဝင်တွေကိုမိုက်ခရိုဖုန်းကနေတဆင့်စကားပြောခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အပြန်အလှန်စကားပြောဆိုမှုအတွင်းအိန္ဒိယဒုတိယအဆင့်မြင့်ကော်မရှင်နာမင်းကြီးနဲ့အတူလိုက်ပါခွင့်ပြုခဲ့တာဖြစ်ပါတယ်။အဆောက်အအုံအနီးတစ်ဝိုက်နဲ့အတွင်းမှာလုံခြုံရေးကိုအထူးတင်းကျပ်ထားပြီးတော့ဟန်တာနောက်ဆက်မှုတွေကိုတားဆီးနိုင်ဖို့အတွက်ဖုန်းလိုင်းတွေကြားဖြတ်ဖမ်းယူမရနိုင်အောင်လဲဆောင်ရွက်ထားတာပါ။မပုံနဲ့အတူခီးသွားလာခွင့်အတူနဲ့ပါကစ္စတန်နိုင်ငံတဲကိုဝင်လာတဲ့ဂျဒော့ဖ်ကို2016ခုနှစ်မတ်လအတွင်းဖမ်းဆီးခဲ့ပြီးတဲ့နောက်မိသားစုနဲ့ပထမဆုံးအကြိမ်တွေ့ဆုံခွင့်ပေးတာလည်းဖြစ်ပါတယ်။ဒီနောက်မှာတော့ပါကစ္စတန်စစ်ခုံရုံးကအိန္ဒိယရေတပ်အရာရှိဖြစ်တာဝန်ထမ်းဆောင်သူဂျဒော့ဖ်ဟာပါကစ္စတန်ကိုစန့်ကျင်ကြမ်းဖက်မှုထောက်လှမ်းရေးလုပ်မှုနဲ့ပြည်ရှိကြောင်းဆုံးဖြတ်ပြီးတော့ဒီနှစ်ဧပြီလမှာသူ့ကိုတည်တံချမှတ်ခဲ့တာပါ။အိန္ဒိယဘက်ကတော့ဒီဆွဲချက်တွေဟာအခြေမြစ်မရှိဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညချမ်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပုဂ္ဂိုလ်ဟမ်းမင်းကြီးဖရန်စစ်ရဲ့စိန့်ပီတာကျောင်းတော်ရဲ့လသာဆောင်ကနေအစဉ်အလာခရစ်စမတ်နေ့ဟောကြားချက်ဖြစ်တဲ့ RBOB မြို့တော်နဲ့ကဘာကိုမိန့်ကြားချက်မှာတော့ဂျေရုဆလင်အတွက်ငြိမ်းချမ်းရေးကိုရီးယားကျွန်းဆွယ်မှာအပြန်အလှန်ယုံကြည်မှုရှိရေးတို့ကိုတိုက်တွန်းဟောကြားခဲ့တယ်လို့ကဘာတလွှာပရိပခ္ခတွေအတွင်ကလေးငယ်တွေခံစားကြရတဲ့အတ္တိဒုက္ခတွေကိုလည်းအလေးထားပြီးမိန့်ကြားခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့ပုဂ္ဂိုလ်ဟမ်းမင်းကြီးကဒေသကလူနည်းစုတွေကိုလူကုန်တိုက်ခါနဲ့အညီနေထိုင်နိုင်ရေးနိုင်ငံတကာအတိုင်းဝိုင်းဘက်ကဆက်ပြီးတော့ဆောင်ရွက်သွားဖို့မျှော်လင့်တယ်လို့လည်းမိန့်ကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေတိုးလာနေတဲ့အပေါ်ပိုယဟန်မင်းကြီးမိန့်ကြားတာမှာတော့နှစ်နိုင်ငံငြိမ်းချမ်းစွာအတူတူရှိရေးညှိနှိုင်းဖြည့်ရှင်းနိုင်ဖို့အတွက်နှစ်ဖက်ကြားဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့မျှော်လင့်တဲ့အကြောင်းထုတ်ဖော်မိန့်ကြားခဲ့ပါတယ်။ကိုရီးယားကျွန်းဆက်ပေါ်မှာထိတ်တိုက်တွေးမှုတွေကနေကြော်လွှားနိုင်ပြီးကမ္ဘာအကျိုးစီးပွားအတွက်အပြန်အလှန်ယုံကြည်မှုတွေတိုးလာစေဖို့ဆုတောင်းကြပါစို့လို့လည်းပိုယဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်။ရွှေပြောင်းအခြေချရသူတွေရဲ့ဒုက္ခတွေကိုလစ်လျူမရှုကြဖို့လဲကမ္ဘာတစ်လောကကက်သလစ်ဘာသာအဝင်1.2 ဘီလီယံတို့ကိုပိုယဟန်မင်းကြီးကတိုက်တွန်းခဲ့ပါတယ်ရှင်။
ပါလက်စတိုင်းကအမျိုးသားနဲ့အမျိုးသမီးလူငယ်ကင်းတောက်အဖွဲ့တွေဟာတနင်္ဂနွေနေ့ကတော့ဘက်သလဟမ်မြို့ကမိန်ဂျာယဉ်ပြင်တလျှောက်ခြိတက်ပြီးခရစ်စမတ်ပွဲတော်ကိုစတင်လိုက်ပြီးဖြစ်ပါတယ်။အဲဒီလူငယ်ကင်းတောက်အဖွဲ့တွေဟာဘင်ခရီးတီးမှုပြီးတော့ယေရှုခရစ်တော်မွေးဖွားရာနေရာဖြစ်တဲ့သမိုင်းဝင်ရှေးဟောင်း Nativity ဘုရားကျောင်းပြင်ဘက်ကခရစ်စမတ်သစ်ပင်ကြီးကိုဖျက်ပြီးတော့ခြိတက်ခဲ့ကြပါတယ်။ဒါပေမဲ့နိုင်ငံတကာကကြော်တော်နောက်ခံပေးထားတဲ့ပါလက်စတိုင်းအာဏာပိုင်တွေအုပ်ချုပ်တဲ့ဒီဘက်သလဟမ်မြို့မှာတော့ဘာသာရေးနဲ့နိုင်ငံရေးအခြေအနေတွေကအလွန်ကိုရှုပ်ထွေးနေပြီးမင်းကြီးရင်ပြင်မှာတော့ဂျေရုဆလင်ဟာပါလက်စတိုင်းတွေရဲ့ထာဝရမြို့တော်အဖြစ်အမြဲတမ်းရှိနေပါပါဆိုတဲ့ဆိုင်းဘုတ်ကြီးကိုလည်းထောင်ထားပါတယ်။ဒါကဂျေရုဆလင်ဟာအစ္စရေးရဲ့ထာဝရမြို့တော်ဖြစ်တယ်လို့အစ္စရေးဘက်ကပြောနေတဲ့အတိုင်းပါလက်စတိုင်းဘက်ကလည်းသူတို့ရဲ့ထာဝရမြို့တော်ဆိုပြီးတော့တင်စားပြီးရေးထားတာဖြစ်ပါတယ်ခင်ဗျာ
။စပိန်နိုင်ငံကနေခွဲထွက်လွန်နေတဲ့ကတ်တလိုနီးယားဒေသကိုရည်ညွှန်းပြီးစပိန်ဘီယင်ဖိလစ်ကခရစ်စမတ်အမှာစကားပြောဆိုခဲ့တာမှာတော့ထိတ်တိုက်တွေးမှုတွေကိုရှောင်ဖို့လိုအပ်တယ်လို့ပြောဆိုသွားပါတယ်။ ပြီးခဲ့တဲ့ဂျာတာပရင်းနဲ့ရွေးကောက်ပွဲအပြီးကာတလန်လွှတ်တော်မှလွတ်လပ်ရေးလှူလာတဲ့လွှတ်တော်အမတ်တွေကကြီးစိုးခဲ့တာပါကာတလိုနီးယားဒေသကလွတ်လပ်ရေးဆိုင်ရာလူထုဆန္ဒခံယူပွဲကိုတရားမဝင်ကျင်းပခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတွေမတည်ငြိမ်မှုတွေဖြစ်စေခဲ့ပြီးနောက်စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျိုင်းကဒေသဆိုင်ရာလွှတ်တော်ကိုဖျက်သိမ်းခဲ့ပါတယ်ကာတလန်မဲဆန္ဒရှင်တွေအနေနဲ့စပိန်နိုင်ငံကနေခွဲထွက်ရေးထက်တပေါင်းတစ်စီးတဲ့ဖြစ်ရေးကိုလိုလားတဲ့လွှတ်တော်သစ်ကိုရွေးကောက်မယ်လို့ဝန်ကြီးချုပ်ကမျှော်လင့်ခဲ့တာပါပြီးခဲ့တဲ့လအောက်တိုဘာလမိန့်ခွန်းနဲ့မှာတော့ဘီယင်ဖီလစ်ကကာတာလန်ခွဲထွက်ရေးသမားတွေရဲ့လက်သင့်မခံနိုင်တဲ့တစ္ဆာဖောက်မှုအဖြစ်ပြောဆိုပြီးရှုတ်ချခဲ့ပါတယ်စပိန်နိုင်ငံအရှေ့မြောက်ပိုင်းဒေသတွင်းကကာတာလိုနီးယားဒေသရဲ့မြို့တော်ဘာစီလိုနာဟာကမ္ဘာလှည့်ခီးသွွားတွေကိုအဓိကဆွဲဆောင်ထားနိုင်ရာဒေသဖြစ်ပါတယ်ကိုပိုင်ဘာသာစကားကိုပိုင်ယဉ်ကျေးမှုလည်းရှိပါတယ်ဒါပေမဲ့လည်းခွဲထွက်ရေးပြိပခါကြောင့်ခီးသွွားလုပ်ငန်းနဲ့ဒေသရင်းစီးပွားရေးအပေါ်မှာအထိနာစေခဲ့ပါတယ်ရှင်
ဆိုမာလီယာနိုင်ငံရဲ့လုံခြုံရေးအခြေအနေတွေတိုးတက်လာတာကြောင့်လာမယ့်နှစ်ကစတင်ပြီးတော့နိုင်ငံတကာဘောလုံးပွဲတွေကိုလက်ခံကျင်းပသွားဖို့စီစဉ်နေတယ်လို့ဆိုမာလီယာဘောလုံးအဖွဲ့ချုပ် SFF ကကြေညာလိုက်ပါတယ်။2018ခုနှစ်အတွင်းဆိုမာလီယာနိုင်ငံကဘောလုံးကွင်းတွေမှာဘောလုံးပွဲတွေကျင်းပသွားဖို့အချိန်ရောက်ပြီလို့ဆိုမာလီယာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌအဗ်ဒကီယန်ယီဆိုင်ယက်အာရဗ်ကပြောပါတယ်ဆိုမာလီယာနိုင်ငံရဲ့လုံခြုံရေးတိုးတက်လာတာကြောင့်ကျွန်တော်တို့အနေနဲ့အိမ်ကွင်းမှာပွဲတွေကိုလက်ခံကစားသွားဖို့ဆုံးဖြတ်လိုက်တယ်လို့သူကကြေညာချက်မှာပြောထားပါတယ်ဆိုမာလီယာနိုင်ငံသားတွေအနေနဲ့လည်းသူတို့ရဲ့လက်ရွေးစင်တင်ကိုယ်နိုင်ငံအတွင်းမှာကစားတာကိုကိုယ်တိုင်ကြည့်ဖို့အခွင့်အရေးရှိပြီးတော့တိုင်းပြည်ရဲ့အခြေအနေကတိုးတက်လာနေတာနဲ့အမျှကျွန်တော်တို့အနေနဲ့လည်းဒါကိုအခုဖြစ်လာအောင်လှုပ်ဆောင်နေပါတယ်လို့သူကပြောပါတယ်ဆိုမာလီယာဘောလုံးအဖွဲ့ချုပ်အနေနဲ့ဆိုမာလီအသင်းနဲ့ချစ်ကြည်ရေးခြေစမ်းပွဲကစားဖို့အတွက်အရှေ့အာဖရိကလက်ရွေးစင်အသင်းတွေကိုအရင်ဖိတ်ကြားသွားမှာဖြစ်တယ်လို့ဖော်ကြောက်ဥက္ကဋ္ဌအာရဗ်ကပြောပါတယ်ချစ်ကြည်ခြေစမ်းပွဲတွေပြီးတဲ့နောက်မှာတော့ဒေသရင်းဘောလုံးပြိုင်ပွဲတွေဖြစ်တဲ့အရှေ့အာဖရိကနဲ့အာဖရိကအလယ်ပိုင်းဘောလုံးပွဲတွေလိုနိုင်ငံတကာပြိုင်ပွဲတွေကိုအင်ရှင်အဖြစ်လက်ခံကျင်းပသွားမယ်လို့သူကဆက်ပြောပါတယ်ဆိုမာလီယာနိုင်ငံဟာ1988ခုနှစ်ကနိုင်ငံတကာဘောလုံးပွဲကိုနောက်ဆုံးအကြိမ်ဖြစ်တဲ့လက်ခံကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
တင်လာတဲ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မရီကိုဆက်လိုက်တင်ဆက်သွားပါမယ် Christmas အခါသမယမှာမြန်မာပြည်သူတွေအားလုံးပျော်ရွှင်နိုင်ကြပြီးတော့ချစ်ချင်းမေတ္တာနဲ့ငြိမ်းချမ်းခြင်းတွေပြေဝကြဖို့ခရီးရန်ဘာသာရေးကောင်းဆောင်တွေကဆုတောင်းမေတ္တာပေးပို့လိုက်ပါတယ်မြန်မာပြည်ရင်းကပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာနေထိုင်နေကြသူတွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေအမြန်ဆုံးစီးရဲဒုက္ခတွေကလွတ်ကင်းကြဖို့လဲဆုမွန်ကောင်းတောင်းလိုက်ကြပါတယ်ဆုတောင်းစကားအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကတင်ပြပေးပါမယ်ရှင
်ဒီဇင်ဘာ25ရက်နေ့မှာကြာရောက်တဲ့ခရစ်တော်မွေးနေ့မှာမြန်မာပြည်သူပြည်သားတွေအားလုံးချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းပျော်ရွှင်ခြင်းတွေပြည့်ဝကြဖို့ခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကဆုမွန်ကောင်းတောင်းလိုက်ပါတယ်မြန်မာပြည်သူပြည်သားတွေအားလုံးပျော်ရွှင်စရာခရစ်မတ်ဖြစ်စေဖို့နဲ့ချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းကိုခံစားနိုင်ကြဖို့မြန်မာနိုင်ငံဧဝံဂေလိခရစ်ယာန်မဟာမိတ်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌသိခါရောယာဒေါက်တာအီမင်းကအခုလိုဆုတောင်းပေးပါတယ
်2019ရဲ့မင်္ဂလာရှိတဲ့ခရစ်စမတ်ထင်ခါသမယမှာဘုရားအားလုံးကိုအချင်းမြတ်တာညီညာချင်းတွေအစားနိုင်ဖို့ရန်အတွက်ကြွားလာတော်ယေရှုခရစ်တော်ရဲ့နာမတော်မျက်နှာအားလုံးကို Merry Christmas လို့နှုတ်ခွန်းဆက်ဆုတောင်းမေတ္တာပို့ပါတယ်ဒီချိန်ခါသမယကတော့သူသားတိုင်းကိုဘုရားခင်ကချစ်လွန်းလို့သူတွေခံစားနေရတဲ့ဒုက္ခဆင်းရဲခက်သိမ်းကနေသူကိုယ်တိုင်သူတွေနဲ့ထပ်တူထပ်မြကိုချင်းစာပြီးသူတွေရင်ဆိုင်နေရတဲ့ဒီချင်းတရားဒီချင်းရဲ့တမလွန်မှာကြောက်ရွံ့စရာအားလုံးကိုလွတ်မြောက်ရာလမ်းဖြစ်တဲ့ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းကြီးစုဟာသူသားအားလုံးအတွက်ပြည့်စင်ပေးတဲ့ခရစ်မတ်လက်ဆောင်ဖြစ်ပါတယ်အဲ့ဒီလက်ဆောင်ကိုသူတွေအားလုံးရင်ဝဲမှာခံစားပြီးညစ်တဲ့မှာလဲသူခရစ်တော်ပေးတဲ့ကယ်တင်ခြင်းညစ်တဲ့ခြင်းဝမ်းမြောက်ခြင်းတွေနဲ့စိတ်သစ်လူသစ်နဲ့ကျိုးဆိုနိုင်ဖို့ရန်အတွက်ခရစ်တော်ယူဆောင်လာတဲ့ကောင်းချီးမင်္ဂလာတွေလူသားတိုင်းခံစားဖို့ဆုတောင်းပါတယ
်ပရိပက္ခဖြစ်ပွားရာဒေသတွေမှာနေထိုင်ကြသူတွေလည်းအမြန်ဆုံးဆင်းရဲဒုက္ခတွေကနေလွတ်မြောက်ကြဖို့စစ်ဘေးရှောင်ဒုက္ခတွေတွေအတွက်အာဏာပိုင်တွေအနေနဲ့ပြန်လည်ထူထောင်ရေးအတွက်လှုပ်ဆောင်နိုင်ကြဖို့လေအထူးမြတ်တာဖို့ဆုတောင်းပေးပါတယ်လို့သိခါရောရဒေါက်တာအေးမင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီသတိပက္ခတွေကြုံတွေ့နေရတဲ့လူသားတွေကိုကျွန်တော်ဒီနှစ်မှာအထူးပဲမြတ်တာဖို့ဆုတောင်းလက်ရှိပါတယ် ဒီလိုမျိုးဒုက္ခရောက်တဲ့အချိန်မှာဘုရားခင်ကအထူးပဲကယ်မတဲ့ဘုရားဖြစ်တဲ့ကြောင့်မလို့အမြန်ဆုံးဒီဒုက္ခဆင်းရဲတွေကနေလွတ်ရင်းပြီးတော့မှငြိမ်းချမ်းရေးလဲအမြန်ဆုံးရရှိဖို့ရန်အတွက်တို့ဆုတောင်းယုံတာမကဘူးသက်ဆိုင်တဲ့လူကြီးတွေသက်ဆိုင်တဲ့နေရာတွေကိုလည်းတို့မေတ္တာရက်ခံပြီးတော့မှဆုတောင်းစာတွေတို့အမြန်ဆုံးကယ်မဖို့ထူမဖို့ပြန်လည်တည်ထောင်ဖို့အစီအစဉ်တွေကိုလှုပ်ဆောင်ဖို့ရန်အတွက်လဲမေတ္တာပို့ပြီးတော့မှအပင်းစကားပြောလည်းရှိပါတယ်ဒါကြောင့်2018နှစ်တင်မှာတော့ညှော်လင့်ချက်အစ်စ်နဲ့အမြန်ဆုံးငြိမ်းချမ်းရေးနဲ့ပြန်လည်ထူထောင်ရေးတွေလုပ်နိုင်ပါစေလို့ကျွန်တော်တို့မျှော်လင့်ပါတယ
်ရန်ကုန်ကက်သလစ်ခိုင်ချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘူကလည်းနိုင်ငံပိုင်သတင်းစာတွေကတဆင့်မြန်မာပြည်သူတွေအတွက်ချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းပြည့်ဝတဲ့ခရစ်စမတ်ဖြစ်စေဖို့ဆုတောင်းစကားပေးပို့ထားပါတယ်မျှော်လင့်ခြင်းတွေနဲ့ပြည့်နေတဲ့ခရစ်စမတ်အချိန်အခါမှာမြန်မာနိုင်ငံကိုမျှော်လင့်ချက်တွေပြည့်နေတဲ့နိုင်ငံအဖြစ်မြင်ယောင်ကြည့်ကြဖို့လဲကာဒီနယ်ချားစ်ဘူကတိုက်တွန်းထားပါတယ်မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကဖာသာမာရီယာနိုဆိုနိုင်ကလည်းပျော်ရွှင်တဲ့ခရစ်စမတ်အခါသမယဖြစ်စေဖို့အခုလိုဆုတောင်းစကားပြောပါတယ
်ခရစ်စမတ်ဆိုတော့ကျွန်တော်များလည်းပဲပြောတာတော့ဒီသတင်းစကားတော့ပျော်ရွှင်ချစ်ချင်းချင်းချမ်းချင်းပေါ့နော်ဒီ love peace joy ကိုကျွန်တော်များလည်းဥတီသွားတယ်ဆိုတော့ဒီခရစ်စမတ်ရဲ့သတင်းတွေနဲ့ပေါ့နော်ဒီလူသားအလုံးပေါ့ပျော်ရွှင်နိုင်ကြဖို့အတွက်ဒီချစ်ချင်းမြတ်တာနဲ့ချင်းချမ်းချင်းတွေအပြည့်အဝခံစားရရှိနိုင်ဖို့အတွက်ကျွန်တော်တို့ဆန္ဒပြုပါတယ်အကြောင်းလဲဆိုရှင်ဒီကျွန်တော်တို့ယုံကြည်တဲ့အတိုင်းပဲဘုရားဟာလူဖြစ်ကိုယူလာတယ်လူတွေနဲ့အတူလာပြီးတော့မျှဝေခံစားတယ်အဲ့လိုမျိုးပဲเนาะဘုရားဟာသူ့ရဲ့ဒီဘုရားဖြစ်တဲ့ငြင်းငြင်းချမ်းချမ်းတွန့်တဲ့သူဖြစ်စီနေနိုင်မှာလေနဲ့လူသားတွေဘောမြတ်တာထားလို့လူသားတွေလူသားနေတယ်လူသားတွေကိုလှမ်းကောင်းပြဖို့ဆိုတာလူဖြစ်ကိုလာယူရတဲ့အတွက်ကြောင့်မလို့တို့လူသားတွေအားလည်းပေါ့နော်ဒီဘုရားခင်ရဲ့မြတ်တာတရားကိုခံယူပြီးတဲ့အချိန်မှာအချိန်ချင်းမြတ်တာတရားခံခြင်းအဖြစ်ငြိမ်းချမ်းခြင်းနဲ့ပျော်ရွှင်ခြင်းဆိုတဲ့အသေးပုံလေးခံစားရရှိနိုင်တာပါဇီလို့ကျွန်တော်ဆန္ဒပြုပါတယ်သူစဉ်ဒီမြန်မာနိုင်ငံထဲမှာအတိဒုက္ခကြောင့်ရကြတဲ့သူတွေသူစဉ်ဒီစိတ်ဒုက္ခကြောင့်မလို့မျိုးဒုက္ခကြောင့်ရကြတဲ့ကလေးသူငယ်တွေမိဘနဲ့ဖြစ်ရတဲ့သူတွေအော်ဒီဆင်းရဲနှောင့်ပါတဲ့သူတွေအားလုံးပေါ်မှာကြားခင်ကောင်းခြင်းတွေကလည်းအများဆုံးငြိမ်းချမ်းမှုပျော်ရွှင်မှုနဲ့ရရှိကြပါစေလို့ကျွန်တော်ဆန္ဒပြုပေးပါတယ်
စစ်ပွဲတွေအကြမ်းဖက်မှုတွေနဲ့ချိန်ချောက်မှုတွေကနေကဘာကြီးငြိမ်းချမ်းပါစေကြောင်းပုပ်ဟန်းမင်းကြီးဖရန်စစ်ကလည်းခရစ်စမတ်နေ့ဆုတောင်းမိန့်ကြားထားပြီးမြမငြိမ်းချမ်းရေးအောင်မြင်ပါစေကြောင်းကိုလည်းထည့်သွင်းဆုမွန်ကောင်းတောင်းပေးထားပါရှင
်။မမမြင့်ခိုင်ပါရှင်ခုတော့ထိုင်းမြန်မာနယ်စပ်ဖက်ကသတင်းဆက်ပါမယ်။ခရီးရန်ဘာသာဝင်တွေအတွက်အထွတ်မြတ်ထားတဲ့ခရစ်စမတ်နေ့မှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေတရုတ်မြန်မာနယ်စပ်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေခရစ်စမတ်ပွဲတော်ကိုဆင်နွှဲကြပါတယ်။ဆစ်ရှောင်ဒုက္ခသည်စခန်းတွေမှာဝှက်ပြူဆူတောင်းပွဲတွေနဲ့ကလေးတွေအတွက်ပျော်ပွဲရှင်ပွဲတွေကျင်းပနိုင်မယ်လို့တိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာဝင်တွေအတွက်ကတော့ပွဲတော်ကိုဆင်နွှဲနိုင်ခြင်းမရှိပါဘူး။ဒီအကြောင်းထိုင်းခြေဆိုင်သတင်းထောက်မအေးမာကတင်ပြထားပါတယ်။
ယေရှုခရစ်တော်ဖွားမြင်တဲ့နေ့ဖြစ်တဲ့ဒီဇင်ဘာလ25ရက်နေ့ခရစ်စမတ်နေ့မှာမြန်မာနိုင်ငံတဝန်းလုံးကခရီးရန်ဘာသာဝင်တွေဟာဆုတောင်းပွဲတွေပျော်ပွဲရှင်ပွဲတွေကျင်းပနေကြပါတယ်။ခရီးရန်ဘာသာဝင်တွေဘာသာရေးရအထွတ်မြတ်ထားတဲ့နေ့ဖြစ်တာကြောင့်ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခသည်စခန်းခုနှစ်ခုမှာဖျားရှိခိုးเจ้าတွေကနေဦးစီးပြီးခရစ်စမတ်နေ့ပျော်ပွဲရှင်ပွဲတွေနဲ့ဖျားရှိခိုးဆုတောင်းပွဲတွေလုပ်ခဲ့တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်။
မြတ်စီတော်ခရီးရပါတော်ဝင်ပဲ
ဟုတ်ကဲ့
ကလေးတွေပါတဲ့အပြည့်ရပါပါတယ
်ဟုတ်ကဲ့
ဒီကပွဲစခန်းထဲမှာတော့ရှိတဲ့ဟိုချစ်တူပဲချစ်စလီတဲ့ချစ်ပါစဒီလိုစီလောက်ရတာပဲနော်ဆရာရှိခိုးဝဲလက်ရှိတယ်ပြည်တော်နဲ့ကလေးတွေပြေးကြတာလည်းရှိတယ်နော်အဲဆိုဖို့ကတော့ကျွန်တော်လောက်တာပဲ
ခရီးရန်ဘာသာဝင်တွေများတဲ့ကချင်ပြည်နယ်တဲကတချို့ဒေသတွေမှာတော့တိုက်ပွဲတွေရှိနေသေးတာကြောင့်ဘာသာဝင်တချို့ကခရစ်စမတ်ပွဲတော်ကိုမဆင်နွှဲနိုင်ကြပါဘူးစစ်ပေးဆောင်ဒုက္ခသည်တွေမှာတော့ဝိပုစုတောင်းပွဲတွေကျင်းပတယ်ဆိုပြီးငင်းငင်းရဲ့အကျိုးဆောင်အဖွဲ့ကဦးလမိုင်ခွန်ကြာကပြောပါတယ
်အော်အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာတွေကြတော့လည်းမလုပ်ချင်ဘူးပေါ့ဗျာအဲ့ဒါဆိတ်ဆိတ်လမ်းဘူးရှိတော့မလုပ်ချင်ဘူးအဲ့တိုက်ပွဲမဖြစ်တဲ့နေရာမှာတွေကတော့ပုံပုံမှန်တိုင်းပြန်ပါပဲခရစ်စမတ်အချိန်တော့အားလုံးခရစ်စမတ်ပွဲတော်ကျင်းပကြတာပါဗျာအော်အဓိကတော့ဖျက်ချခိုးတာပါပဲဒါပါဘူးကျွန်တော်တို့ခရစ်တော်ခင်ယေရှုဖွားမြင်တဲ့and you see golden box shoot down boy jim jim ba da ba le the person boy yellow the cool or good guy go out like that
the ning ngwe ni dong ga ro tiyou myama ne zat kachin pi ne laizer myo bat ma lat net ji ja de twe kachin ywa da tacho thi kai dan ya ya ga ba de khriyan ba da win ni athu thapi khriyan kle nge de lat saung ni ya ja lo pyo shwin ja de christmas boy ro ni ma စစ်ဘေးကြောင့်ဒုက္ခသည်တွေကတော့ငြိမ်းချမ်းဖို့အတွက်အဓိကဆူတောင်းနေကြပါတယ်ရှင်
။မအေးမပါရှင်။ခရီးယံဘာသာဝင်နဲ့အထွတ်မြတ်ထားတဲ့ခရစ်စမတ်ကာလအခါသမယမှာလုံခြုံအေးချမ်းစွာနဲ့လူတိုင်းထမင်းတနတ်ကိုစိတ်အေးအေးနဲ့ဝဝလင်းလင်းစားသောက်ခွင့်ရကြစေချင်ပါတယ်လို့ကချင်စစ်ပြေးဒုက္ခသည်တွေအတွက်ခရစ်စမတ်ထမင်းတနတ်အလိုဖြစ်မြအောင်စီစဉ်ပေးနေသူတွေကပြောဆိုလိုက်ပါတယ်။ခရစ်စမတ်ကာလအတွင်းဒီရက်ပိုင်းမှာပဲကချင်နဲ့ရှမ်းဒေသဖက်မှာတိုက်ပွဲတွေပြင်းထန်လာလို့အိုးအိမ်ဆုံးခွာပြီးတော့အသက်ဘေးကလွတ်အောင်ပြေးခတ်ရတဲ့စစ်ရှောင်းဒုက္ခသည်ကလည်းယာနဲ့ချီရှိနေပါတယ်။ဒီလိုရက်မျိုးတွေမှာတော့စစ်ပွဲတွေကိုရပ်ထားပေးတင်ပါတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကမြတ်တာရက်ခံပါတယ်မဆုမုံကဆက်ပြောပြပါမယ်ရှင
်ဒီကနေ့ဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်စမတ်နေ့အခါသမယမှာတော့ကချင်စစ်ပြေးဒုက္ခသည်စခန်းက IDP စစ်ပြေးဆောင်ပြည်သူတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအတွက်ခရစ်စမတ်အတွက်ထမင်းတနက်အစီအစဉ်ကနေခရစ်စမတ်အလှူတွေပေးခဲ့ကြပါတယ်ခရစ်စမတ်ပွဲတော်ကျင်းပဖို့အခက်အခဲရှိနေတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ခရစ်စမတ်ထမင်းတနက်လှူနိုင်မှုအတွက်ကချင်လူမှုအဖွဲ့အစည်းတွေစုဖွဲ့ထားတဲ့ Concern Care and Contribute to IDP Now ဆိုတဲ့လှူရှားမှုကိုဦးဆောင်တဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ကမခွန်းကြာကဒုက္ခသည်စခန်းတွေကခရစ်စမတ်အစီအစဉ်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီနေ့မှာတော့တော်တော်များများကက်မနေကတော့ဒီနေ့မှာလောက်ကြတယ်ရှင့်ကျမတို့ဒီကက်မနေကိုသွားတဲ့အခါမှာတစ်နှစ်လုံးနေမှအသားဟင်းတစ်နှစ်တောင်မစားရတဲ့ကလေးပေါ့တစ်နှစ်လုံးနေမှအသီးတစ်လုံးတောင်မစားရတဲ့ကလေးတွေကိုကျမတို့တွေးခဲ့တယ်ပေါ့တစ်ခါတလေကျအသီးသေးတွေအသားတွေသူများစားနေတာတွေတို့တို့တွေ့တယ်ပေါ့အဲ့ခါကျတော့ဒီအသီးလေးတစ်လုံးကိုမစားလိုက်ရရင်တော့ဒီအရန်ကျဉ်တ်သွားမှာပဲအရန်ပျော်သွားမှာပဲဆိုတဲ့ကလေးတွေရဲ့ပြောစကားတွေကကျမတို့အသေးကွဲစီခဲ့တာပေါ့အဲ့ဒါကြောင့်2015ဒီဇင်ဘာကစလုပ်ခဲ့ပါတယ်ပို့ပြီးမှထက်ခဲတဲ့ camp တွေကိုပထမဦးဆုံးဦးစားပေးပြီးမှပို့တယ်အဲ့တော့ကမော်နဲ့မိတနာမျိုးက camp တွေဝိုင်းမော်မျိုးနယ်က camp တွေတော့မရောက်ခဲ့ဘူးပေါ့ရှင့်အဲ့တော့ဒီဝေးလံခေါင်ဖြားနဲ့ဖန်ပိုးမှုအနည်းဆုံးပို့ပြီးမှအစီရင်ဆုံး camp တွေရွေးချယ်ပြီးတော့ဦးစားပေးပြီးရွေးချယ်ပြီးလုပ်ခဲ့တာဖြစ်တယ်ဒီနှစ်လည်းကျမတို့အားလုံးကိုတန်းတူညီမျှအနည်းဆုံးတော့ Christmas တစ်ရက်မှာတော့ဒီအသားပါတဲ့ဆံပြုတ်လေးတစ်ခွက်တော့စားစီချင်တယ်ပေါ့လေအသားဟင်းနဲ့မစားရရင်တောင်မှ
မနေ့တုန်းက Christmas အကြိုကာလည9:00လောက်မှာလိုက်စားမြို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ဆ iam တူဒဏ်ရာပြင်းထန်ရခဲ့တယ်လို့ပြည်သူအများနဲ့လိုက်စားမှရှိနေတဲ့စစ်ဆောင်စခန်းကဒုက္ခသည်တွေပြေးလွှာပုန်းအောင်နေခဲ့ကြရပါတယ်ခရီးရန်ဒီအလေးမြတ်ထားတဲ့ဒီလိုခရစ်စမတ်ကာလမှာတော့ဖြစ်နိုင်ရင်နှစ်ဖက်လက်နက်ကင်ဖွဲ့တွေအနေနဲ့တိုက်ပွဲတွေရပ်ထားပေးသင့်ပါတယ်လို့ကချင်မျိုးသမီးမခွန်ကြာကမြစ်တာရက်ခံပါတယ
်မနေ့ညဆိုလို့ရှိရင်ကျမတို့ midnight master နေပါတယ်အဲ့ဒီချိန်မှာပဲ9:00မှာလိုက်စားမှ border ဆေးချက်စားကြပြီးပေါ့အဲ့မှာတောင်းဆ iam လေးတယောက်ကတော့သူချိသွားတယ်ဆိုပြီးတင်းရတဲ့အခါမှာကျမတို့လိုက်ပါတယ်အဲ့ဒီဆ iam လေးဟာအသက်က26နှစ်ပဲရှိပါသေးတယ်သူ့ကိုချိသွားတဲ့ချိန်မှာကျမတို့တော်တော်စိတ်ချိခိုက်ပါတယ်ဒီလိုက်စားတဝိုက်မှနေနေတဲ့ဒီမုံလိုက်ခက်တော့ဒီဝဲကြိုင်တော့မှရှိနေတဲ့စစ်ပြေးဒုက္ခတွေကညတကောင်ရုံရင်ဆန်ခတ်နဲ့ဟိုဘက်ပြေးလိုက်ဒီဘက်ပြေးလိုက်ပြေးမဲ့နေရလည်းမရှိနဲ့တော်တော်လေးဒုက္ခရောက်ပါတယ်ချမ်းပြင်းနယ်မှာလည်းအတူတူပဲဖြစ်တယ်105မိုင်မှာမော်တာနဲ့ပြေးလိုက်တဲ့အတွက်ကလေးတယောက်ပွဲချင်းပြီးတည်သွားတယ်နောက်ကလေးတယောက်ကခြေတော့နှစ်ဖက်စလုံးဆူဆူဝါးဝါးချိခိုက်သွားတယ်ဒီနေ့ခြေတော့ဖြတ်လိုက်ရပြီဆိုပြီးတရုတ်ပြေးမှာဆေးရုံတက်နေတဲ့နေရာနေတည်င်းကြားရတယ်အဲ့တော့ခရစ်စမတ်ကာလဆိုတာကျမတို့အတွက်ဆိုရင်တော့တကယ်တမ်းမျောလင်းချက်ဆိုတာလေးတစ်ချက်တောင်မှအချိန်လေးမှာတော့ဒီလိုမျောလင်းချက်လေးကိုတစ်နှစ်လုံးမှဒီတစ်ရက်လေးတော့ရစေချင်ပါတယ်အခုတော့ဒီလိုမျိုးဖြစ်တဲ့အခါမှာအနိုင်ငံတော်အစိုးရဘက်ကတော့၎င်းတမတော်ကတော့၎င်းပေါ့ KIO တော့ပြီးလို့ရှိရင်တော့တခြားတော့တိုင်းရင်းသားလက်နက်ကိုင်းလေးကတော့၎င်းအနည်းဆုံးတော့တစ်ရက်လေးတော့တစ်နှစ်မှစိတ်ချလက်ချဖျားရှိခိုးပြီးတော့မှဆူတောင်းပြီးတော့မှငင်းငင်းခတ်ခတ်နဲ့ပါဝင်ယူစေချင်တယ်အဲ့တော့ဒီလိုဖြစ်အောင်တော့မလုပ်နိုင်တဲ့တိုင်းပြည်မှာနေရတာကျမတို့တွေလည်းအမတန်မှစိတ်ချရတယ်။အဲ့ကိုရဲ့ပြည်သူလူထုကမဆောင်ချောင်နိုင်ကြဘူးဆိုရင်လည်းအားလုံးစင်ကြပါတော့မိမဲ့တိုင်းပြည်ပဲနေကြဆိုလို့ပဲပြောလိုက်ချင်တော့တယ်ရှင့်။
စစ်ဘေးကိုတိတ်ချောင်နေကြရတာ6နှစ်ကျော်ကြာလာပြီဖြစ်တဲ့ကချင်ဒုက္ခသည်စခန်းနေမှာနေထိုင်နေရစေတိမ့်ချီတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာရှားပါလာပြီးလူသားချင်းစာနာမှုအကူအညီတွေကလည်းနှဲပါလာတဲ့အချိန်ဖြစ်လာနေတာမို့ခရစ်စမတ်ကာလမှာတော့အသားပါတဲ့ထမင်းတနက်ကိုဝဝလင်းလင်းစားစေခြင်းနဲ့စိတ်နဲ့အခုလှုပ်ရှားမှုကိုစစ်ဘေးဒုက္ခသည်ကူညီပေးနေသူတွေကဝိုင်းဝန်းနှိုးဆော်လှုပ်ရှားခဲ့ကြတာလို့မခွန်ကြာကပြောပြပါတယ်ခရစ်စမတ်ကာလနဲ့နှစ်သစ်ကူးကာလတွေအတွက်ခရစ်စမတ်လက်ဆောင်နဲ့နှစ်ကူးလက်ဆောင်တွေကိုစစ်ဆောင်ဒုက္ခသည်တွေအတွက်ဝေမျှပေးကြဖို့နဲ့ဒုက္ခသည်တွေအတွက်နှစ်သစ်အတွက်ပါတနက်စာမြန်မာငွေ1,000ဒါမှမဟုတ်ရင်ဒေါ်လာတစ်ဒေါ်လာနှုံးနဲ့လှူဒန်းနိုင်ပါတယ်လို့လှူရှားမှုမှာအလူငွေစုဆောင်းပေးနေသူကချင်အမျိုးသမီးတူကလည်းနှိုးဆော်ပါတယ
်ကျမတို့ကဒီဟာကခရစ်စမတ်အတွက်တိတံ့ကိုမနစ်တုန်းကလည်းလုပ်တာလေနော်ခရစ်စမတ်ပြီးရင်လည်းကျမတို့ကတောက်လျှောက်ဒီ concern care အနေနဲ့ပဲထပ်ပြီးမှအလူငွေတော့ဆက်လက်ခံနေတော့မယ်ဒါဆိုအရေးပေါ်အခြေအနေမှာကျမတို့ကဒီရှိတဲ့အလူငွေတွေမှာကျမတို့ပြန်ဖြန့်မပိုးပေးတဲ့အနေထားရှိရပါတော့
ခရစ်စမတ်အတွက်ထမင်းတနက်အစီအစဉ်မှာတော့ထမင်းကျွေးမွေးတာအပါအဝင်လက်ဆောင်ပစ္စည်းတွေပေးတာတေးဂီတာတွေနဲ့ဖျော်ဖြေတာစတဲ့ခရစ်စမတ်ပွဲတော်တွေကိုဒုက္ခသည်စခန်းတွေမှာရက်လိုက်ခြင်းပါလို့လှူရှားမှုဦးဆောင်သူတွေကပြောပါတယ်ရှင်
မဆူမွန်တင်ပြသွားတာပါရှင်အခုတော့ခရစ်စမတ်နဲ့နှစ်သက်ကူကာလရောက်တိုင်းတရားရီအတွက်ခန်းစားရေးဖွဲထားတဲ့သချင်းတွေနဲ့တင်ဆက်ပေးနေကြဖြစ်တာမို့ဒီကနေ့မှာတော့ဘိုနီယမ်တို့တည်ဆိုထားတဲ့ Mary Boy Child ဆိုတဲ့သချင်းကိုတင်ဆက်ပေးလိုက်ပါတယ်နားဆင်ပါရှင
် Was born on Christmas day and man will live forevermore because of Christmas day
ညမလို့တည်ဆိုထားတဲ့ Mary's Boy Child ဆိုတဲ့တချင်ကိုတော်တာရှင်တို့နှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
อ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51တို့ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန့်ရောင်းသတင်းလောအစီအစဉ်အပြင်ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးသွားမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ကိုယ်နှစ်နှစ်လာလာကြောင်းထင်းလာတဲ့ဒီကိုချင်းတရားကိုပေါ့နော်ဒီတရားစခန်းကထောက်ခံချက်ပေးဖို့အတွက်ကျွန်တော်ပတ်စံနှစ်ထောင်နဲ့သွားဝယ်သလိုဖြစ်နေတယ်ပေါ့နော်ကျွန်တော်မှဟိုကိုချင်းတရားမရှိတဲ့အတွက်ကြောင့်မို့သွားဝယ်သလိုခံစားရတယ်အဲ့တော့ကျွန်တော်မပေးဘူးပေါ့နော်အဲ့လိုပုံစံမျိုးတွေရှိတယ်နောက်ပြီးတော့ဟို
အမေရိကန်နိုင်ငံမှာအုပ်ချုပ်ရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့ကိုအောင်နေမောင်းကသူယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့လည်းရှိပါတယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့စာတမ်းတစ်ခုကိုစီးပွားရေးပညာရှင်ဒေါက်တာဦးမြင့်က UNFCCI မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ညီလာခံမှာပြောကြားခဲ့တဲ့အဖွင့်အမှားစကားကိုကောက်နှုတ်ပြီးတော့စီးပွားရေးကဏ္ဍမှာအပိုင်းတစ်ပိုင်းခွဲပြီးကိုယ်စော်ဝင်လိုင်းကတင်ပြပေးနေတာမှာပြီးခဲ့တဲ့သတင်းပတ်ကတော့ဒီအစီအစဉ်မှာမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေမြန်မာနဲ့အိန္ဒိယနိုင်ငံတို့ရဲ့စီးပွားရေးဖွံ့ဖြိုးမှုနိုင်ရှင်ချက်တွေကိုတင်ပြပေးခဲ့ပြီးဖြစ်ပါတယ်။အခုသတင်းမှာတော့လက်ရှိ NDI အစိုးရခေါင်းဆောင်ပိုင်းကိုဒေါက်တာဦးမြင့်ကအကြံပြုတင်ပြထားတဲ့စီးပွားရေးမူဝါဒတွေအကြောင်းကိုစောဝင်းလိုင်ကအပိုင်းနဲ့အဖြစ်နဲ့တင်ပြပေးထားပါရရှင်။
စီးပွားရေးနိုင်ငံရေးလူမှုရေးစတဲ့ကဏ္ဍစုံမှာဒေတာရင်းနိုင်ငံတွေအကြားမှာတောင်းဖွံ့ဖြိုးတိုးတက်မှုနောက်ကျကျနေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်ပြောင်းလဲမှုတွေဖော်ဆောင်သွားမယ်ဆိုတဲ့ကြွေးကြော်ချက်နဲ့တိုင်းပြည်အာဏာကိုရယူခဲ့တဲ့ NDI အစိုးရဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးလက်ရှိအချိန်ထိလူထုကမျှော်မှန်းထားတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးတာကြောင့်စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားစိုးရိမ်မှုတွေကြီးထွားလာနေတာပါကုန်စည်နှုန်းတွေကြီးမြင့်လာနေခြင်းကလည်းအစိုးရဘော်လူတွေရဲ့ယုံကြည်မှုတွေကျဆင်းနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားပြောဆိုမှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မြို့မှာဒီဇင်ဘာလ10ရက်နေ့ကိုရည်နေတို့ကကျင်းပခဲ့တဲ့ကုန်သည်ဆက်မှုအသင်းချုပ် UMFCCI ရဲ့2019ခုနှစ်ညီလာခံမှာကုန်သည်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလက်ဖြစ်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကသမ္မတရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ကစီးပွားရေးစာတမ်းကိုတင်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိအန္တရာယ်အစိုးရအနေနဲ့လှုပ်ဆောင်တဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဒေါက်တာဦးမြင့်ကသူ့ရဲ့စာတမ်းထဲမှာထည့်သွင်းပြောကြားခဲ့တာမှာအစိုးရအာဏာရပြည်နှစ်နှစ်အတွင်းဆောင်ရွက်ချက်တွေဟာမျှော်လင့်ထားတာတွေအယော့နေနေတာကိုတွေ့ရတယ်လို့ထောက်ပြပြောဆိုခဲ့ပါတယ
်။လက်ရှိအစိုးရဟာအများပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်ပြီးတဲ့ပြောင်းလဲမှုကိုဦးစားပေးဆောင်ရွက်မှုကိုကျွန်တော်တို့ဂတိပြုထားတာရှိပါတယ်เนาะကျွန်တော်တို့အားလုံးကလည်းပဲဂတိပြုကိုကျွန်တော်တို့ဖြည့်ဆည်းအောင်မြင်စေချင်ပါတယ်เนาะနောက်ပြီးတော့ကျွန်တော်တို့အပြင်ယခုနိုင်ငံတော်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကြော်လွှားနိုင်ဖို့ဟာကျွန်တော်တို့အားလုံးကပူးပေါင်းဆောင်ရွက်ရန်နှင့်လိုအပ်တယ်လို့လည်းလိုအပ်တယ်ကျွန်တော်တတိပြုပါပါတယ်เนาะလက်ရှိအစိုးရ၏เนาะစီရင်နာနှင့်အားစိုက်ဆောင်ရွက်တာကိုကျွန်တော်တို့ဘာမှတန်ပြရမရှိပါဘူးဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်အတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်နဲ့ရလမြားကိုကျွန်တော်တို့မျှော်လင့်ထားတာနဲ့ရောနေနေတာဆိုတော့ကျွန်တော်တို့ခံစားနေရပါတယ်။ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးတော့အရင်းနှီးမြှုပ်နှံသူတွေရောသူတို့မှာကမျှော်လင့်ချက်တွေကကာကြီးရပါလေအဆင့်မြင့်မြင့်ထားတာ။နံပါတ်1ကအဆင့်နေနေထားတာ။တတိယကဘာလဲဆိုဘာမှမသိတဲ့အချိန်ဖြစ်နေတဲ့ကိစ္စ။နော်ဒီကျွန်တော်တို့နံပါတ်1ကတော့အဆင့်မျှော်မှန်းချက်တွေကနံပါတ်1ကအမြင့်ရှိတယ်နောက်တစ်ခုကအနည်းရှိတယ်နောက်တစ်ခုကဘာမှမသိတာဖြစ်နေကျွန်တော်တို့အချိန်တွေကဘာလို့မဟောမင်းဖြစ်တဲ့အချိန်မျိုးမျိုးကိုရောက်နေတာမျိုးဖြစ်နေတယ်။ We don't know what ဒီကျွန်တော်တို့ expectation ကရောက်နေဖြစ်တယ်เนาะ။အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလိုဖြစ်နေတဲ့ခါကျတော့မဖြစ်လဲဆိုတော့ကျွန်တော်တို့နေစီးပွားရေးကတုံ့ဆိုင်နေပြီ။ If you don't know you know ဒီဘာမျိုးအမှန်လို့မသိဘူးဆိုလို့ရှိရင်လုံးလို့မရတော့ဘူးဆိုစီးပွားရေးအဲ့တော့စီးပွားရေးကိုပြန်ကောက်အောင်ဘာလုပ်ရမလဲဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်အနေတော့စမ်းကြည့်ကြည့်ကျွန်တော်ရောက်လို့ပါတယ
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်စမ်းစုကြည့်အနေနဲ့လှုပ်ဆောင်တဲ့အကြံပြုချက်တွေကိုလည်းဒေါက်တာဦးမြင့်ကတင်ပြခဲ့ပါတယ်။
ပြောလင်းချက်ကိစ္စနဲ့ပတ်သက်တပြောချင်းဒေါက်အောင်ဆန်းစုကသူမရဲ့တတ်တိရှိတယ်ကြံ့ကြံ့ခံရှိတယ်စိတ်တုံတုံချတိုးတွန်းသူတွေကြီးမြတ်တဲ့ဂုံတိတ်ခါတွေနဲ့အထူးလေးစားခံစားရတယ်ကျွန်တော်တို့ရဲ့တိုင်းသူပြည်သားအများစုကလည်းသူမနောက်မှာရှိနေပါတယ်သူမအနေနဲ့လည်းကျွန်တော်တို့စီးပွားရေးတိုးတက်အောင် ကောင်းမှုဟုကိုပြန်လဲတည်ဆောက်မယ်ဆိုတာကျွန်တော်ယုံကြည်တယ်နော်ယုံကြည်လို့ကျွန်တော်အနေနဲ့ကတော့မလုပ်ရမလဲတော့အောင်ဆန်းကြည့်ခြင်းနဲ့ကျွန်တော်အနေနဲ့အောက်ပါအချက်တွေကိုကျွန်တော်လှုပ်ဆောင်ဖို့ကိုစဉ်းစားပါရန်လို့တင်ပြခြင်းပါတယ်နံပါတ်၁ပထမအနေနဲ့ကတော့စီးပွားရေးကဏ္ဍတွင်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူနော်ထိတ်ဆုံးဦးစားပေးဖြစ်တတ်မှတ်ထားကြောင်းရှင်းရှင်းလင်းလင်းပြပြသားသားပြောစေချင်ပါတယ်စီးပွားရေးရဆိုရှင်ကျွန်တော်တို့ရဲ့ဒီဟိုနဲ့တူတူနော်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူတူအကြီးသေးဖြစ်ရမယ် first thing နော် let me repeatငြိမ်းချမ်းရေးနဲ့တည်ငြိမ်မှုထိမ့်သိမ်းရေးဒီပါထွက်သွားသူတွေဒီလိုဆန္ဒအတိုင်းပြန်လာနိုင်ရေးပြန်လဲနေချာချာရဲ့အနေနဲ့ပြုစုပြောထောင်ရေးတဲ့အတွက်စီးပွားရေးရှင်သန်မှုကမရှိမဖြစ်ပါဘူးနံပါတ်1ပြောချင်ပါတယ်နံပါတ်2ဒုတိယအနေနဲ့ကတော့အကြီးကအရေးပါတဲ့လက်ဆိုင်တဲ့သူအလုံးထောက်ခံနိုင်တဲ့စီးပွားရေးမဟာဗျူဟာတစ်ခုကိုရေးဆွဲဖို့နမူနာကျွန်တော်ပေးထားပြီးပါပြီအဲ့ဒါလုပ်ပါလေဒီအချက်တွေကဆိုလို့ရှိရင်စဉ်းစားဖို့အတွက်အကြံပြုတာလည်းဖြစ်ပါတယ်ကျွန်တော်ခုနပြောတဲ့အကြံပြုတာရှိအဲ့ဒါတွေကိုစဉ်းစားပြီးတော့မှဆက်ပြီးတော့မှတိုင်းပြည်အတွက်က National Development Strategy ကိုဆွဲပါအဲ့ဒါကျွန်တော်ပြောလို့ပါတယ်နော်အဲ့ဒါမှလည်းပဲကျွန်တော်အဲ့ဒါဆွဲပြီးတော့မှလည်းကျွန်တော်တို့တွတ်တော်တင်ရင်တင် you do it for make it legal နံပါတ်1အနေနဲ့တကြချက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒုမရဲ့စီးပွားရေးကော်မတီအဖွဲ့ဝင်များစီးပွားရေးအကြံပေးတွေများပြည်တော်စုအစ်စ်နဲ့ပြည်내နဲ့တိုင်းဒေသမှာဆင်းဆက်စီမံကိန်းဗန္ဒာရေးကုံတွယ်ရေးကိစ္စတွေနဲ့ဗဟိုဗန်နဲ့ငွေချေးရေးကိစ္စမှာအဓိကလှုပ်ဆောင်နေတဲ့အရာရှိတွေနဲ့မကြာခဏအနှစ်တာအရာရှိရှိအမြင်ဖလှယ်ဖို့လုပ်ပေးတင်ပါတယ် I'm suggesting that you should တွေ့ပါတွေ့ပါသူတို့နဲ့တွေ့ပါเนาะပြီးတော့အနှစ်တာနဲ့ဆွေးနွေးပါเนาะအဲ့ဒါပြုလုပ်စေချင်ပါတယ်เนาะ Okay ဒီပုံကိုယ်ဒီအနေနဲ့လွတ်လွတ်လပ်လပ်နဲ့ပွင့်ပွင့်လင်းလင်းပြောနိုင်မှုအခွင့်အလမ်းတွေကိုဖန်တီးပေးဖို့ကျွန်တော်ပြုအဆူပြုလိုပါတယ်။နောက်သူတို့ရဲ့အကြံတွေကိုလည်းဆုံးဖြတ်ချက်ချရမှာထဲသွင်းစဉ်းစားဖို့အကြံပြုလိုပါတယ်။သူတို့တာဝန်ထမ်းဆောင်တဲ့အပါလည်းပဲနော်တစ်ခါအနေနဲ့ကလွတ်လွတ်လပ်လပ်နဲ့နော်သူတို့အနေနဲ့လုံနိုင်တဲ့ဟာတွေကိုလည်းပဲကျွန့်ကျင်တဲ့ခန္ဓာမှာသူတို့အနေနဲ့ကလည်းဒီသူတို့ရဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချဖို့သူတို့အနေနဲ့ကျွန်တော်သူတို့လည်းပဲ devolution of power ပေးစေချင်ပါတယ်နော်နံပါတ်3
စီဝါရေးကဏ္ဍအပါအဝင်တိုင်းပြည်ဖွံ့ဖြိုးရေးအတွက်အစိုးရကဥဆောင်လုပ်ကိုင်နေတဲ့နေရာမှာကဏ္ဍအလိုက်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုလည်းနားထောင်တင်ကြောင်းအကြံပြုတင်ပြခဲ့ပါတယ်
။နောက်ဆုံးအနေဖြင့်ကျွန်တော်အရင်ရှင်းပြခဲ့သလိုပဲကျွန်တော်တို့လက်ရှိရထားတဲ့ဝေကောက်ပွဲအစိုးရဟာလက်ရှိအနေအခြေအနေကအရှိတက်ဖို့ဟာအခွင့်အလမ်းအများကြီးကျွန်တော်တို့မှာရှိခဲ့ပါတယ်။ဒီအခွင့်အလမ်းတွေကောင်းတွေကိုအသုံးချနိုင်ဖို့စီဝါရေးဗန္ဓာရေးအုပ်ချုပ်ရေးနဲ့အခြားအရေးပါတဲ့ကဏ္ဍတွေမှာကျွန့်ကျင်ပိုင်ဆိုင်တဲ့လူ proven ability ဆိုတာကျွန်တော်အများကြီးရှိပါတယ်ဒီခန်းထဲမှာလည်းအများကြီးရှိတယ်နော် in all field ရှိပြီသား proven ability ဘာမှကျွန်တော်ညင်းလို့မရအောင်ရှိတယ်အဲ့ဒီလူတွေကိုနော်ကျွန်တော်တို့ကဟိုလာနိုင်ပိုင်ကြောင်တက်တဲ့ဒီမှာရေးထားတာတော့ကျွန့်ကျင်ပိုင်နိုင်ကြောင်တက်တဲ့ထူပြည်သားလူတွေကိုအများကြီးရှိပါတယ်ထို့ကြောင့်မဟုတ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒီကျွန့်ကျင်သူတွေနဲ့တွေ့ပါသူတို့ပြောတာတွေကိုနားထောင်ပါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုသူတို့မှတ်သားပါသူတို့အကြံပြုချက်တွေကိုလည်းပဲဦးစားပေးပြီးတော့ဆန္ဒမစောဘဲနဲ့ထိမ့်သိမ့်ပေးဖို့နဲ့နော်သူတို့အကြံတွေကိုယူပြီးအတိုင်ပင်ခံဦးဆောင်မှုအောက်မှာကျွန်တော်တို့အနေနဲ့ကပြန်ပြီးတော့လုပ်လို့ရပါတယ်ကျွန်တော်တို့ပဲသူတို့ရဲ့လုပ်အားတွေကိုကျွန်တော်တို့ကသုံးပြီးတော့မှသူကခေါင်းဆောင်မှာလုပ်လို့ရှိရင်ကျွန်တော်အနေနဲ့ကတော့အောင်မြင်မယ်ထင်ပါတယ
်ဒေါက်တာဦးမြင့်ဟာအခုအချိန်မှာတော့သူတေသနာနဲ့တင်ကြားပို့ချခြင်းအလို့သဘောဆွေးနွေးတိုင်ပင်ခြင်းနဲ့စီးပွားရေးဆွေးနွေးပွဲတွေမှာပါဝင်ဆောင်ရွက်လျက်ရှိပါတယ်ခင်ဗျာ
ပူဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေးလိုင်းစီစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
2019ခုနှစ်အတွင်းကမ္ဘာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးပိုင်းမှာထင်ကြီးရဖြစ်ခဲ့တာတွေ၊နောက်မြန်မာနိုင်ငံရဲ့အခြေအနေပေါ်မှာကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်ဆက်ဆံမှု၊ကမ္ဘာနဲ့မြန်မာကူးလူဆက်ဆံမှုထူးခြားမှုတွေကိုနှစ်ချုပ်သုံးသပ်ချက်အနေနဲ့အခုလာမယ့်အင်္ဂါနေ့ညဒိုင်းလေးလိုက်အစည်းအဝေးမှာဆွေးနွေးသွားကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပို့ထားမယ်ဆိုရင်ဒိုင်းလေးလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1232 382 5554ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
နောက်ထပ်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ blogger တွေပြောသည်မှအစီအစဉ်ရဲ့အလဲပါ Android နဲ့သုံး smartphone တွေမှာအသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုလျော်ဝဲချိတ်ဆက်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်အလက်တွေကိုရယူမျှဝေနိုင်တာကိုကွန်ပျူတာပညာရှင်တွေလေ့လာတွေ့ရှိခဲ့ကြပါတယ် Virginia Tech ကပညာရှင်တွေ၃နှစ်အချိန်ယူပြီးတော့ Android app ပေါင်း3000ကျော်ကိုလေ့လာခဲ့ကြရမှာဖုန်းပိုင်ရှင်ရဲ့ခွင့်ပြုချက်မလိုဘဲနဲ့ app တွေတစ်ခုနဲ့တစ်ခုဆက်သွင်းနိုင်အချက်အလက်တွေအပေးယူလုပ်နိုင်တာတွေ့ခဲ့ကြတာပါအချက်အလက်တွေခိုးယူနိုင်တဲ့ app ဆောင်တွေအကြောင်းကိုတော့မဆုမြတ်မွန်က blogger တွေပြောသည်မှအစီအစဉ်မှာတင်ပြထားပါတယ်
လုံခြုံရေးအင်တာနက်လုံခြုံရေးအွန်လိုင်းလုံခြုံရေးဆိုပြီးတနေ့တနေ့မရောအောင်ကြားနေရတာအခုတခါကိုယ့်ဖုန်းထဲသွင်းထားတဲ့ app တွေကိုလည်းအားလုံးကလုံခြုံတယ်လို့သတ်မှတ်လို့မရပြန်ဘူးတဲ့ကိုသားညုံကြီ
း Android app တွေတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့အချင်းချင်းအပေးယူလုပ်ကြတယ်ဆိုတာလားဗ
ျဟုတ်တယ်လေ Virginia Tech Engineer College ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffin Jiang နဲ့လက်ထောက်ပါမောက်ခ Gang Wang တို့ဦးဆောင်ပြီးတော့လေ့လာတဲ့လေ့လာမှုကနေတွေ့ခဲ့ကြတာရှင်app တွေတစ်ခုနဲ့တစ်ခုဖုန်းပိုင်ရှင်မသိအောင်လို့ဆက်သွယ်လို့ရတဲ့ app စုံတွဲတွေကကို smartphone နဲ့အချက်လက်တွေကိုအပြန်အလှန်အပေးယူလုပ်နေကြတာကိုလေ့လာချက်ထဲမှာသွားတွေ့တယ်လေသူတို့က android app ပေါင်းတသိန်းတသောင်းကျော်ကို3နှစ်ကြာအသေးချာလေ့လာခဲ့ကြပြီးတော့သူတွေတနာစစ်တမ်းပြုစုခဲ့ကြတာ
သူတွေက dial drive ဆိုတဲ့ software တစ်ခုကိုတီထွင်ပြီးတော့ google play မှာရနိုင်တဲ့လူသုံးအများဆုံး android app ပေါင်းတသိန်းကျော်နဲ့အနည်းရှိတဲ့ malware app နမူနာတွေကိုစုဆောင်းထားတဲ့ virus share ကနေပြီးတော့ malware app ပေါင်း1000လောက်ကိုလေ့လာခဲ့တာလေဗျ
app တွေတစ်ခုနဲ့တစ်ခုကြားမှာအဆက်အသွယ်လုံနိုင်တယ်ဆိုတာကိုသူတေတွေကအစာရေကသတိထားမိပြီးသားပါတဲ့ဒါပေမဲ့စနစ်တကျလေ့လာတဲ့ခါကျတော့ app တွေရဲ့အပြုအမူအားဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာကိုသက်သေပြနိုင်ပြီလို့သူတေတနာစာရန်ကိုပူတွဲရေးတဲ့လက်ထောက်ပါမောက်ခခင်ခွဲကပြောပါတယ်တစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဒီအချက်လက်ဖလှယ်နိုင်တဲ့ app တိုင်းကပိုင်းရှင်မသိအောင်လို့အဲ့ဒီအချက်တွေကိုရနိုင်ဖို့တမင်ထွင်ထားတာဟုတ်ချင်မှဟုတ်မယ်။ဒါပေမဲ့ app အမျိုးအစားပေါ်မူတည်ပြီးတော့မှလုံခြုံရေးအန္တရာယ်ရှိနိုင်တယ်လို့သူကပြောတယ်လေ
။သူတို့ရဲ့လေးလာချက်အရတစ်ခုနဲ့တစ်ခုလှုပ်ဝက်ဆက်သွယ်နိုင်ကြတဲ့ app တွေထဲမှာကဏ္ဍနှစ်မျိုးဖြစ်နေတာကိုတွေ့ရတယ်တဲ့။ cyber တိုက်ခိုက်မှုလုပ်ဖို့ရည်ရွယ်ချက်နဲ့ထွင်ထားတဲ့ malware app အမျိုးအစားနဲ့ဖုန်းပိုင်ရှင်ကိုသိပေးစရာမလိုဘဲနဲ့လိုချင်တဲ့အချက်လက်တွေကိုတခြား app တစ်ခုခုကနေပြီးတော့ရယူနိုင်အောင်ထွင်ထားတဲ့ app ဆိုပြီးတော့နှစ်မျိုးတွေ့ရတယ်လို့သူတို့ကပြောတယ်ဗျ။ဒုတိယ app မျိုးကိုဘာကြောင့်အဲ့လိုဖြစ်အောင်လို့ထွင်ထားလဲဆိုတဲ့ရည်ရွယ်ချက်ကိုမသိနိုင်ပေမဲ့အဲ့ဒီ app တွေကလုံခြုံရေးထိခိုက်အောင်လို့တမင်ရည်ရွယ်ထွင်ထားတော့မဟုတ်နိုင်ဘူးလို့လည်းသူတေသူတွေကတော့ပြောပါတယ
်တကယ်တော့ Android app တွေကိုရနိုင်တဲ့ Google Play ကသူ့ဆိုင်မှာလာတင်တဲ့ Android app တွေကို virus ပါသလားတခြားလုံခြုံရေးပိုင်းစိုးရိမ်စရာတွေဘာတွေရှိသလဲဆိုတာအရင်တော့စစ်ပါတယ် app တစ်ခုချင်းစီကိုစစ်ပေးတာပါအခုလေးလာချက်မှာသွားတွေ့တာက app တစ်ခုချင်းစီကအန်ဒီယံမဟုတ်ဘဲနဲ့ app တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ app စုံတွဲတွေကလုံခြုံရေးချိုးဖောက်နိုင်တာကိုပါ Google Play ကရေပူရလုံခြုံတယ်လို့သတ်မှတ်ထားတဲ့ app တစ်ခုကိုကို smartphone ထဲကို download လုပ်သွင်းလိုက်ပြီးဆိုရင်တချို့ app တွေကတခြား app တစ်ခုကိုဖုန်းပိုင်ရှင်ကိုအသိပေးစရာမလိုဘဲနဲ့သွားဆက်သွယ်တော့တာပဲတဲ့ကိုသားညင်ဦး app တွေတုံးလို့ရှိရင်ကိုစီမှာခွင့်ပြုချက်တောင်းတာမျိုးတွေကြုံမှုရမလားဥမာဒီ Google Maps လို့ရှိရင်ကိုဘယ်နားရောက်နေလဲဆိုတဲ့ location ကိုပြခွင့်ရမလားတို့နောက် Viber တို့ WhatsApp တို့ Facebook Messenger တို့ဆိုလို့ရှိရင်လည်းကိုကင်မရာနဲ့ချိတ်ဆက်ခွင့်ပေးမလားဆိုတာမျိုးခွင့်ပြုချက်တောင်းတာတတိထားမိတယ်မလားအခု app တွေကြတော့အဲ့လိုမျိုးခွင့်ပြုချက်ကိုတကူးတကတောင်းမနေတော့ဘူးသူတို့လိုမျိုးဇုံတွဲလုပ်နိုင်မဲ့နောက် app တစ်ခုကိုသွားချိတ်ဆက်လိုက်ပြီးတော့အဲ့ဒီ app ကရနိုင်တဲ့အချက်လက်တွေကိုလှမ်းသုံးလိုက်တာမျိုးရှင့်
Android app တွေလုံခြုံရေးကိုလေ့လာကြတဲ့ကွန်ပျူတာပညာရှင်တွေက app ပေါင်း3000ကျော်မှာတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့အချက်လက်တွေအပေးယူလုပ်နိုင်တဲ့ app စုံတွဲပေါင်း 23,500 နီးပါးကိုတွေ့ခဲ့တယ်လို့ဦးဆောင်လေ့လာသူတယောက်ဖြစ်တဲ့ Virginia Tech ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffin Jiang က New Scientist သိပ္ပံမဂ္ဂဇင်းကိုပြောတာကိုအဲ့ဒီမဂ္ဂဇင်းဆောင်းပါးထဲမှာဖတ်ရတယ်ဗျ။
အဲ့ဒီဆောင်းပါးအရဆိုလို့ရှိရင်ဒီအချက်လက်တွေကိုလျှို့ဝှက်အပေးယူလုပ်နိုင်ကြတဲ့ Android app စုံတွဲ23,000 ကျော်တဲ့မှာတစ်ခုမဟုတ်တစ်ခုပါနေတဲ့ app ပေါင်းက54ခုပဲရှိတယ်တဲ့ကိုသားညုံရဲ့သဘောကတော့အဲ့ဒီ app 54ခုတွေကအချက်အလက်တွေကိုအပေးယူလုပ်နိုင်တဲ့ app စုံတွဲတွေထဲမှာပါနေတာပ
ါပို့ထူးတာကဘာမှအရေးမကြီးအသုံးမဝင်တဲ့ app မျိုးတွေကအနေနဲ့အများဆုံးဆိုတာပဲမဆူမြမောင်ဆာလန်ပူတွဲပြုစုတဲ့လက်ထောက်ပါမောက် Game 1က The Hill သတင်းဒီ website ကို app တစ်ခုကိုဥပမာပေးပြီးတော့ပြောပြခဲ့ပါတယ်လက်နှိပ်တံမီးလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့flashlight app ဆိုလို့ရှိရင်သူ့ကိုသုံးနိုင်မှုအတွက် internet ဆက်သွယ်မှုမလိုသလိုဖုန်းပိုင်ရှင်ဘယ်နေရာရောက်နေသလဲဆိုတာကိုလည်းသိကြမလို့ပါဘူးတဲ့ဒါပေမဲ့ flashlight app ကဒီဖုန်းထဲကတခြား app တစ်ခုကိုသွားချိတ်ပြီးတော့
ဖုန်းသုံးတဲ့သူဘယ်နာရောက်နေတယ်လဲဆိုတာသိအောင်လုပ်တယ်တဲ့ဒါတွေမကဘူးနောက် app တစ်ခုကိုပါအဲ့ဒီအချက်လက်ကိုလက်ဆင့်ကမ်းလိုက်နိုင်သေးတယ်တဲ့မဆုပြမော
ကိုဘသူဘဝဖြစ်တဲ့ဘန်ဒီယာရောက်နေတယ်ဆိုတဲ့အချက်လက်မျိုးတွေကိုရယူဖလှယ်ကြတာများတာကိုတွေ့ရတယ်လို့လက်ထောက်ပါမောက်ခဝန်းကပြောတာကို The Hill ရဲ့စောင်းမားထဲမှာကိုကားဖော်ပြထားတာပါကိုယ့်ရဲ့ smartphone နဲ့ပတ်သက်တာပဲဖြစ်ဖြစ်ကိုနဲ့ပတ်သက်တာပဲဖြစ်ဖြစ်လျှို့ဝှက်ထားတဲ့အချက်အလက်တွေကို app စုံတွဲတွေက online ပေါ်မှာလွယ်လွယ်ရှာနိုင်အောင်လုပ်ပေးနေတာကိုတွေ့ရတယ်လို့သက်ဆိုင်တဲ့ app ပဲတည်တဲ့အရေးကြီးတဲ့အချက်တွေကိုတခြား app တစ်ခုကရယူနိုင်ခွင့်ပေးတာမျိုးတွေလည်းတွေ့ခဲ့တယ်တဲ့အထူးသဖြင့်ကိုကြိုက်တဲ့ဖုန်းခေါ်တဲ့အသံထည့်နိုင်တဲ့ app တို့နေဆွဲတို့အချိန်တို့ကိုကိုကြိုက်တယ်လို့ပေါ်အောင်လုပ်ပေးတဲ့ widget app တို့နောက် emoji app တို့ကအန္တရာယ်အများဆုံးပဲတဲ့ကိုသားညုံရဲ့
smartphone သုံးတဲ့သူတွေအနေနဲ့အရေးမကြီးဘူးမလို့ထင်လို့ရှိရင် app တွေကိုကိုယ့် phone ထဲမှာ download မလုပ်တာအကောင်းဆုံးပါပဲ။နောက်ဒီ app တွေကတောင်းတဲ့ခွင့်ပြုချက်တွေကိုလည်းအသေးချာချာကြည့်ပြီးမှခွင့်ပြုချက်ပေးသင့်ပါတယ်
။ Cyber လုံခြုံရေးအတွက်ဆောင်ရွက်နေတဲ့ Defense Advanced Research Project Agency ရဲ့ရန်ပုံငွေနဲ့အခုလေ့လာမှုကိုလုပ်ခဲ့ကြတာပါ။ Virginia Tech ကကွန်ပျူတာပညာရှင်တွေအပြင် Southern Illinois တက္ကသိုလ်ကဒီလက်ထောက်ပါမောက်ခတယောက်လည်းအဲ့ဒီလေ့လာမှုထဲမှာပါပါတယ်။သူတို့ရဲ့လေ့လာတွေးရှိချက်စတန်းကိုဒီ UAE ရအဘူဒါဘီမှာလုပ်ခဲ့တဲ့ကွန်ပျူတာဆက်သွယ်ရေးလုံခြုံရေးဆိုင်ရာအာရှညီလာခံမှာ April Lazan ကပဲစာတမ်းတင်ခဲ့ကြပါသေးတယ်
။ Android စနစ်သုံးဖုန်းတွေထဲက App တွေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့အချက်လက်တွေကိုဘယ်လိုမျှော်ဝေနိုင်သလဲဆိုတာနဲ့ပတ်သက်လို့ပထမဆုံးစနစ်တကျခြေခြေမြန်မြန်လေ့လာတဲ့လေ့လာမှုလည်းဖြစ်တယ်ဗျ။လက်ရှိမှာဒီ application တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကတိတ်ပြီးတော့တင်းတင်းကြပ်ကြပ်မရှိလာသေးတော့သူတည်သူတွေကသူတို့ရဲ့သူတည်သနာစာတန်းကနေပြီးတော့ app ဖန်တီးတဲ့ဒီ software developer တွေအနေနဲ့ပို့ပြီးလုံခြုံစိတ်ချရတဲ့ application တွေဖန်တီးဖို့စဉ်းစားသုံးသပ်မယ်လို့မျှော်လင့်တယ်လို့ပြောကြပါရယ
်ဖုန်းပိုင်ရှင်တွေအနေနဲ့လည်းကိုယ့် phone ထဲ download လုပ်တဲ့ application ကဘာလဲဆိုတာကိုပို့ပြီးတော့သတိရှိသွားကြလိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူတည်သူတွေကပြောကြပါရယ်နောက်ပြီးတော့ဒီ App Store တွေအနေနဲ့လည်းသူတို့စီမှာရယူနိုင်မဲ့ App တွေကိုတခုချင်းစီလုံခြုံမှုရှိမရှိစစ်မဲ့အစား Virginia Tech ကသူတည်သူတွေလုပ်တယ်လို့မျိုး App တွေတစ်ခုနဲ့တစ်ခုတွဲပြီးတော့မှ App စုံတွဲတွေကဘလို့လုံခြုံရေး Hardware တွေရှိနိုင်မလဲဆိုတာကိုစမ်းစစ်သင့်ပြီလို့ပညာရှင်တချို့ကလည်းထောက်ပြနေကြပါတယ်ရှင်
လော့ကာရီပြောသည်မှအစီအစဉ်ကိုတင်ဆက်ပေးလိုက်တာပါခရော့တတန်ယောင်သတင်းလောအစီအစဉ်ရဲ့အလဲပါမအေးတန်တာကျော်ကစူးစီးတင်ပြချပါတယ
် You ready? မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့2019ခုနှစ်အတွင်းထင်ပေါ်ကျော်ကြားသူတွေရဲ့အတိုင်းဝိုင်းတွေကအချစ်အလွန်ဇလန်းတွေအကြောင်းပြောပြပေးသွားမှာဖြစ်ပါတယ်ဒီကနေ့2019ခုနှစ်အတွင်းမှာကမ္ဘာနာမည်ကျော်ထင်ပေါ်သူတွေအတိုင်းအဝိုင်းမှာမင်္ဂလာပွဲတွေဆေးဆက်ပွဲတွေတော်တော်တွေ့ရသလိုရင်သွေးတွေလည်းမွေးဖွားကြပြီးတော့အိမ်တော်ရေးအခွဲအပြဲတွေနဲ့အသေးခွဲဇလန်းတွေလည်းဖြစ်ခဲ့ကြတာမနေမနော်ပါနော်2019ခုနှစ်ရဲ့လူစိတ်အဝင်စားဆုံးအချစ်ဇလန်းတစ်ပုဒ်ကိုပြောပါဆိုရင်တော့ဗြိတိသျှတော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်နိုင်ငံသူရုပ်ရှင်မင်းသမီးမေဂန်မက်ကယ်တို့ရဲ့ဇလန်းလို့ပဲပြောရမှာပါဗြိတိန်တော်ဝင်မင်းသားကအမေရိကန်ပြည်ထောင်စုကရုပ်တံဇလန်းတွင်မင်းသမီးမေဂန်မက်ကယ်နဲ့တရားဝင်ဆင့်ဆက်လိုက်တာကိုဘွားတော်ဘီယင်မာကြီးကခွင့်ပြုလိုက်တဲ့အဖြစ်ကတော်ဝင်မိသားစုအတွက်တကယ့်ကိုထူးခြားတဲ့လူမှုရေးရာပြောင်းလဲမှုတစ်ခုလို့အများကရှင်းမြင်ပါတယ်သူနဲ့အခုဆင့်ဆက်တဲ့မေဂန်မက်ကယ်ကရုပ်ရှင်မင်းသမီးဖြစ်တဲ့အပြင်အိမ်နောင်ကွဲတစ်ခုလည်းဖြစ်ပါတယ်ဗြိတိသျှထင်းနဲ့အမွေအတွဲနံပါတ်5နေရာမှာရထားခံရတဲ့အသက်33နှစ်အရွယ်ဟယ်ရီကတငယ်ချင်းတွေစီကတဆင့်မေဂန်မာကယ်နဲ့2016ခုနှစ်နှစ်လယ်မှာတွေ့ခဲ့ကြတာဖြစ်ပြီးတော့2019စက်တင်ဘာမှာတော့ကနေဒါကအားကစားပွဲတော်တစ်ခုစီကိုသူ့ရဲ့ချစ်သူကိုခေါ်လာပြီးတော့လူပုံလယ်မှာပွဲထုတ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးတော့သူတို့ရဲ့တင်းကိုလူတွေတော်တော်လေးကိုအာရုံစိုက်ပြီးတော့စိတ်ဝင်စားနေကြတာပါ။2019မေလတုန်းကတော့အရင်က Victoria Secret Model Marinda Car ကလူငယ်တွေအရန်ကြိုက်တဲ့ Snapchat application ရဲ့အမှုဆောင်အရာရှိ Evan Spiegel ကို Los Angeles မှာလက်ထပ်လိုက်ပါတယ်။ Pirates of the Caribbean တွေကဒုတိယကောင်းဆောင်မင်းသား Orlando Bloom နဲ့အိမ်ဆောင်ရေး၃နှစ်အကြာမှာတားလေတယောက်ရပြီး꿰သွားပြီးတဲ့နောက်မှာအခုတစ်ခေါက်ကသူ့ရဲ့ဒုတိယအိမ်ဆောင်ဖြစ်ပါတယ်။မမမီယာရုပ်ရှင်ကားတွေကမင်းသမီးချော်လီ Amanda Seyfried ကတော့သူ့ရဲ့ချစ်သူမင်းသား Thomas Sorosky နဲ့လက်ထပ်ပြီးတော့တစ်နှစ်ထဲမှာပဲသူ့ရဲ့ပထမအဆုံးရင်သွေးလေးကိုဖွားမြင်ပါတယ်။ကမ္ဘာတစ်လုံးမှာနာမည်ကြီးနေတဲ့ Game of Thrones ရုပ်တံဇလန်းတွေမှာပါဝင်သရုပ်ဆောင်ကြတဲ့ဗြိတိသျှမင်းသမီး Rose Leslie နဲ့အဲ့ထဲကခေါင်းဆောင်မင်းသား Kit Harington တို့နှစ်ဦးကတော့ရုပ်ရှင်ထဲမှာမင်းသမီးကတည်သွားပြီမဲ့လေအပြင်မှာတော့ပြီးခဲ့တဲ့ September မှာပဲသူတို့ဆေးဆက်လိုက်ကြတာပါ သူတို့ရဲ့စစ်ဆေးသတင်းကိုဗြိတိရှ်ထုံးနှံဆင်လာကိုလိုက်ပြီးတော့ Times သတင်းစာမှာကြေညာခဲ့ပါရင်ဒါပေမဲ့2018ခုနှစ်ကတော့အချစ်ချစ်တက်တနဲ့ထုံမှုန်ခဲ့တဲ့နှစ်တစ်နှစ်မဟုတ်ပါဘူးနော်ကွေးကြပြေးကြတဲ့အစည်းအဝေးမှာတော့ Pirates of the Caribbean နဲ့ကခေါင်းဆောင်မင်းသား Johnny Depp နဲ့သူ့ရဲ့ဇနီးဖြစ်တဲ့မင်းသမီး Amber Heard ရဲ့အဆင်မပြေတဲ့အိမ်ဆောင်ရေးဇန်နဝါရီလမှာပဲတရားဝင်ကြာရှင်းနိုင်ခဲ့ပြီးတော့အဆုံးသတ်သွားခဲ့ပါတယ်။ဒီမှာခမုံးဖြစ်တဲ့ Johnny Depp ကဇနီးတွေကိုဇနီးစရိတ်ဒေါ်လာ8တန်းပေးလိုက်ရပြီးတော့အဲ့ငွေတွေအားလုံးကိုလှုပ်ပစ်မယ်လို့သူကတော်တော်လေးကိုစိတ်ဆိုးနေတယ်မင်းသမီး Amber Heard ကပြောပါတယ်။ပေါဟာဘာရုပ်ရှင်ကားတွေကမင်းသား Ben Affleck ကတော့သူ့ရဲ့ဇနီးဖြစ်တဲ့မင်းသမီး Jennifer Garner နဲ့ဆယ်နှစ်ကြာတဲ့အိမ်ဆောင်ရေးကိုပြီးခဲ့တဲ့အပြီလမှာပဲအဆုံးသတ်ခဲ့ပါတယ်။သူတို့ရဲ့မင်္ဂလာသက်တမ်း2015ခုနှစ်မှာဆယ်နှစ်ပြည့်သွားပြီးတော့မကြခင်မှာပဲသူတို့တွေကွဲကြတော့မယ်ဆိုတာကြေညာခဲ့တာပါ။ဒါမဲ့သူတို့ပြန်ပေါင်းထုတ်ဖို့တော်တော်လေးကြိုးစားခဲ့ကြပြီးတော့အခုနှစ်နှစ်အကြာ2018ခုနှစ်မှာတော့သူတို့ရဲ့စာရွက်စာတမ်းကိစ္စတွေအပြည့်ပြည့်နဲ့တရားဝင်ကြာရှင်းနိုင်ခဲ့ကြပါတယ်။နာမည်ကြီးအမေရိကန်မင်းသမီးတစ်ဦးဖြစ်တဲ့ Scarlett Johansson ကလည်းခမုံးဖြစ်တဲ့ပြင်သစ်တဲ့နာ Homan Durant နဲ့ကွဲမယ်ဆိုပြီးတော့ New York တရားရုံးမှာရှောက်ထားထားပါတယ်။ Scarlett Johansson က Deadpool ရုပ်ရှင်ထဲကမင်းသားဖြစ်တဲ့ Ryan Reynolds နဲ့လည်း2008ခုနှစ်ကနေပြီးတော့2011ခုနှစ်အထိပေါင်းသင်းခဲ့ပါတယ
်။ Hey y'all, it's Fred. I gotta tell you something.
ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
အနုပညာလောကနဲ့ထင်ရှားစွာကြားသူရဲ့သတင်းတူတူထထော်တွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်အခုတော့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်စီစဉ်မှာတော့ Food Pride ပညာသင်ဆုနဲ့ New York ပြည်နယ် Saya Juice Tech တို့မှာအုတ်ချုပ်ရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့ကိုအောင်နေမုန်းကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ကျွန်တော်ဒီနေ့ပြောချင်တာကတော့အဂတိလိုက်ဆောင်မှုကိုလုံးဝတိမခံတင်ဘူးဆိုတော့ကျွန်တော်ရဲ့ယုံကြည်ချက်ကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံအနေထားမှာဆိုလို့ရှိရင်ဌာနတိုင်းအစင်တိုင်းပေါ့နော်ဒေသတိုင်းမှာလို့အကျင့်ပြချဆောင်မှုတွေလက်ပြီးလက်ရမှုတွေကကြဲကြဲဝုံဝုံတွေ့နေရတယ်ပေါ့နော်မြန်မာနိုင်ငံဆိုလို့ရှိရင်ဒီတကဘာလုံးမှာဒီအကျင့်ပြချဆောင်မှုနဲ့ပတ်သက်ပြီးတော့မှဒီ Transparency International ကလုပ်ထားတဲ့အထက်မှာဆို139နေရာလောက်ထိကိုကျွန်တော်ရောက်နေအရှိတောင်အောင်ရှောက်မှာဆိုလို့ရှိရင်ဗီယက်နမ်ပြီးလို့ရှိရင်အာဂတိလိုက်ဆောင်မှုအဆိုးဆုံးနိုင်ငံဖြစ်နေတယ်ပေါ့ဗျာအဲ့တော့ဟိုဘလော့တီတောင်ဖြစ်လဲဆိုလို့ချင်းကျွန်တော်တခါတုန်းကကျွန်တော်တို့ယူရမှာပေါ့ဗျာဒီရဲစခန်းမှာသွားပြီးတော့ဒီထောက်ခံတာသွားတောင်းတယ်ပေါ့အဲ့တော့ပုံမှန်အပြင်သူတို့ကဘေးနားမှာနေပြီးတော့အလူခံပုံးလို့ပုံစံမျိုးခြားထားတဲ့ဟာတွေရှိတယ်သူတို့ကထောက်ခံတာပြေးလိုက်ရတဲ့အတွက်ကြောင့်မလို့သူတစ်ဖက်ကငွေလိုချင်တယ်ပေါ့နော်ဒါ2000ပဲဖြစ်ဖြစ်3000ပဲဖြစ်5000ပဲဖြစ်သူတို့လိုချင်တယ်လက်ဖက်ရဖို့လိုပုံစံမျိုးပေါ့ဗျာအဲ့တော့ကျွန်တော်စဉ်းစားတာကတော့ကိုနှစ်နှစ်လလစောင့်ထိုင်းလာတဲ့ဒီကိုချင်းတရားကိုပေါ့နော်ဒီတရားစခန်းကထောက်ခံချက်ပေးဖို့အတွက်ကျွန်တော်ပတ်စံ2000နဲ့သွားဝယ်တယ်လို့ဖြစ်နေတယ်ပေါ့နော်ကျွန်တော်မှာဟိုကိုချင်းတရားမရှိတဲ့အတွက်ကြောင့်မို့သွားဝယ်တယ်လို့ခံစားရတယ်အဲ့တော့ကျွန်တော်မပေးဘူးပေါ့နော်အဲ့လိုပုံစံမျိုးတွေရှိတယ်နောက်ပြီးတော့ဟို contract လုပ်ငန်းတွေဆိုလို့ရှိရင်ဒါ3000ဘိုးလောက်ကိုဒါဟိုရအောင်အတွက်ဒါ3150ပေါ့နော်ဒါတက်ဆိုင်သူကိုသွားပေးရတာတို့ကြောင့်ကြားဘူးတယ်ဗျအာကြုံလဲကြုံဘူးတယ်ပေါ့နော်နောက်ပြီးတရားရုံးစနစ်တွေပေါ့ဗျအထူးသဖြင့်ဒီလူတွေကတရားမျှတရေးအတွက်တရားရုံးကိုတောင်းကြတယ်ပေါ့နော်ဒီဒါပေမဲ့ခက်တာကတရားမျှတရေးကိုဆောင်ရွက်ပေးတဲ့အဖွဲ့အစည်းကိုယ်တိုင်ကိုတကယ်ကိုအကျင့်ပြချစားနေတယ်အာလက်ပြီးလက်ယူမှုတွေတကယ်ကိုချက်ချင်းဝုံဝုံပေါ့နော်ဒါလက်ပြီးလက်ယူမှုလုံးဝမတွေ့သင့်တဲ့နေရာမှာအများဆုံးတွေ့နေရတဲ့အနေဒါလေးကျွန်တော်တို့စိတ်မကောင်းစွာပဲကြုံရတယ်ပေါ့နော်အဲ့တော့ဒီကျွန်တော်တို့ဒီဟောင်ကောင်တို့လိုပေါ့ဗျာဒီအာရှမှာနေပြီးတော့မှအကောင့်နဲ့အာလက်ပြီးလက်ယူမှုအားနေတဲ့နိုင်ငံတွေမှာဆိုလို့ရှိရင်သူတို့ကဒီလက်ပြီးလက်ယူမှုတိုက်ဖြတ်ရေးထုတ်တဲ့နေရာမှာတကယ်လက်ပြီးလက်ယူတာတို့ဒီအကျင့်ပြချစားတာတို့လုံးဝတိမခံပဲနဲ့ကျွန်တော်တို့တွေ့ရင်တွေ့တယ်လို့သူတို့အနေနဲ့ဒီပေါ့နော်ဒီမျက်နှာမလိုက်ပဲအာကျွန်တော်တို့အပြစ်ပေးတယ်အရေးယူတယ်အဲ့လိုမျိုးတွေလုတ်လိုက်တဲ့အတွက်ကြောင့်မလို့နောက်ပြီးတော့ဒီ architecture မှာတိုက်ဖြတ်ရေးအဖွဲ့တွေကိုလည်းသူတို့ကဒီ
သင်တော်တဲ့အာဏာတွေအထားတယ်ပေါ့နော်ဒီရဲတွေကိုလည်းသူတို့ကအေးအေးယူလို့ရတဲ့နေထားတယ်လှုပ်ထားတဲ့ခါကျတော့ဟိုအမှန်တကယ်ဟိုအာတလစ်စားမှုရော့ကျသွားတယ်ဒီသူတို့ရဲ့အဆင်ကတကွာလုံးမှတက်လာတဲ့ဟာမျိုးတွေကျွန်တော်တို့ကြားရတယ်ပေါ့နော်အဲ့တော့ကျွန်တော်ပြီးတော့ဒီဟိုကဒီအနောက်တိုင်းကနေပြီးတော့ကျွန်တော်တရားသူကြီးတချို့နဲ့ကျွန်တော်အလုပ်လုပ်ဖို့လဲပေါ့ဗျာသူတို့ရဲ့ဒီသိစိတ်မှာရောမသိစိတ်ထဲမှာရောဘလို့ဖြစ်နေလဲဆိုလို့ရှင်ဒီအချင်းပြချာစားမှုဆိုတာငါတို့နဲ့လုံးဝဆန့်ကျင်ဘက်ဖြစ်တယ်လုံးဝလုပ်လို့မရဘူးဆိုတာဟာသူတို့ရဲ့စိတ်ထဲမှာကိန်းအောင်နေပေါ့နော် mindset ထဲမှာအဲ့လိုပုံစံမျိုးကိုကျွန်တော်အရင်သဘောကြားတယ်ပေါ့ဗျာအဲ့တော့ဒီကျွန်တော်တိကပြောချင်တာကတော့ဒီမြန်မာနိုင်ငံမှာလည်းကျွန်တော်တို့ဒီ artificial မှုအရေးတကြီးနဲ့တိုက်ဖျက်ဖို့လိုနေတယ်ဒီနိုင်ငံတော်ရဲ့ပတ်စံတွေငွေတွေဘတ်ဂျက်တွေဘဏ္ဍာတွေအကုန်လုံးကဒါလုံးဝဒီအလေလွတ်နေပုံတော့အလေလွတ်နေဖြစ်နေတယ်ဟိုဆုံးရှုံးနေရတယ်ပေါ့ဗျာနေပေါ့နေပေါ့များနောက်ပြီးလူတွေအကျဉ်းစားတွေဒါပျက်စီးလာတယ်အဲ့ဒါတွေကိုတိုက်ဖျက်ဖို့အတွက်လုံးဝတိမခံတဲ့မူဝါဒတွေပေါ့နော်ဒီအချင်းပြချစားမှုတွေကိုလုံးဝတိမခံတဲ့မူဝါဒတွေကိုချဖို့ချပြီးတော့လုပ်ဖို့လိုအပ်တယ်လို့ကျွန်တော်လည်းယုံကြည်တယ်ဗျအဲ့နောက်ဆုံးကတော့ကျွန်တော်ဒီပြောနေတာကတော့ဒီချင်းပြချာစားမှုဟာဟိုဘောနော်ဒီယုံစရာကောင်းတဲ့သဘောတရားတစ်ခုပါလားဆိုပြီးတော့မှဌာနတိုင်းနေရာတိုင်းဒေသတိုင်းမှာလူတွေရဲ့စိတ်ထဲမှာစွဲသွားအောင်ထိကျွန်တော်တို့လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကြည့်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီ17:00နာရီအထိလိုင်းဒိုမီတာ30နဲ့58တို့ကနေအစအဆုံးပြပြီးတော့ထုတ်လွှင့်ပေးသွားအောင်ပါခုတော့ကြမ်းရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမသိငိထိုက်ကပြောပြပေးပါအောင်
ကက်သလစ်ခရီးယန်သာသနာပိုင်ဘုရားဟမင်းကြီးဖရန်စစ်ရဲ့ဆင့်ပီတာကျောင်းတော်ရဲ့လာသာဆောင်ကနေအစဉ်လာခရစ်စမတ်နေ့ဟောကြားချက်ဖြစ်တဲ့ RBOB မြို့တော်နဲ့ကဘာကိုမင်ကြားချက်မှာတော့ဂျေရုဆလင်အတွက်ငြိမ်ချမ်းရေးကိုရီးယားကျွမ်းဆွေမှအပြန်အလှန်ယုံကြည်မှုရှိရေးတို့ကိုတိုက်တွန်းဟောကြားခဲ့သလိုကဘာတလွာပရိပခါတွေအတွင်ကလင်းငယ်တွေခံစားကြရတဲ့အထိဒုက္ခတွေကိုလည်းအလေးထားပြီးမင်ကြားခဲ့ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာခင်ကသွားရောက်ခဲ့တဲ့ဘုရားဟမင်းကြီးကဒေသကလူနည်းစုတွေကိုလူကုန်တိုက်ခါနဲ့အညီနေထိုင်နိုင်ရေးနိုင်ငံတကာအတိုင်းဝိုင်းဘက်ကဆက်ပြီးဆောင်ရွက်သွားဖို့မျှော်လင့်ကြောင်းလည်းမိန့်ကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်တင်းတပ်ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့ဆန္ဒရှိတဲ့အကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမြတ်ပြောကြားလိုက်ပါတယ်။ကိုရီးယားကျွမ်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှလိုလားမှမဟုတ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစီးရင်နီလန်းနဲ့ချင်းကပ်ဖြေရှင်းဖို့အစီအစဉ်မရှိဖို့မျှော်လင့်တဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ကနိုင်ငံပိုင်မီဒီယာမှာပြောဆိုပါတယ်ကိုရီးယားကျွမ်းဆွယ်မှာတင်းမာမှုတွေကိုရှော့ချနိုင်ရေးနိုင်ငံအလုံးတို့ကအပြုသဘောဆောင်ထိန်းသိမ်းသိမ်းဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကလည်းဒီကနေ့ပြောဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာတင်းနှင်းလာနေအစောပိုင်းမှာအထီးကံဘုံးခွဲတိုက်ခိုက်ခံရတာကြောင့်ထောက်လန်းရရရှိ2ဦးနဲ့အရက်သား4ဦးသေဆုံးခဲ့ရပြီးနောက်ထပ်2ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်
။တရင်အချင်းချုပ်ကိုမှတင်ရင်ထက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American အသံမနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီလိုင်းတိုမီတာ30နဲ့40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းပျော်ရွှင်ချမ်းမြေ့စရာ Christmas ညချမ်းဖြစ်ကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.